ွယ်စီးတဲ့ပုဂ္ဂိုလ်အဲလောကီအာယုံခံစားတဲ့ပုဂ္ဂိုလ်လောကုတ္တရာအာယုံခံစားတဲ့ပုဂ္ဂိုလ်ပရမတ်ပြည့်မြတ်ကိုယ်တကကြီးရဲ့နော်
မှန်ပါတယ
်အဲ့တော့ဒီနေ့ဘုမာဣမနံယောဂီကလည်းတရားတောင်းလိုက်တယ်မင်္ဂလာပါဗျာတဲ့ဘုရားတပည့်တော်ကပါလာဆန်းတည့်တဲ့ကအာယုံကအာယုံ၆နဲ့တိုက်ခိုက်တိုင်းတိုက်ခိုက်တိုင်းအာယုံတော့အာယုံပေါ်မှာပျော်ပြီးတော့ပျော်ပါပြီးတော့ဖြစ်နေပါတယ်ဘုရားတဲ့ဘုရားတပည့်တော်တို့ဒီလိုတောင်းလိုက်တယ်တခါကြီးက
မှန်ပါတယ်ဗျာ
တိုင်းလိုက်တော့ဩကဘာလာစန်းတည့်တဲ့ကလည်းဒါကလည်းပဲဖြစ်လာတဲ့စိတ်တွေဟာအာယုံကအာယုံ၆နဲ့တက်ခိုက်တိုင်းတက်ခိုက်တိုင်းဟာຢາກດໍດາມໍຫະສູ່ແຕ່ສິດທີ່ຜິດຈະໄດ້ດະກາຍີ້
ຜິດပါແ
ດ່ດີອາຍຸນີ້ກະແລະກະບາລາຊັ້ນຕິຍະແດກະຜິດຫນີແດສິດທີ່ດະກາຍີ້ມັນ
ມາແ
ດ່ອະລິອຈິນກະແລະດີບໍມາວະທີບໍຊິດແດດະກາຍີ້ວະ
ທີບໍຊິပါແ
ດ່ວະທີບໍຊິແດອີ່ດໍກະບາລາຊັ້ນຕິຍະແດກະວະທີບໍກະນາຍລາແກດາອະຕິກະແລະເບດີອາຍຸງາອາຍຸ6ແນ່ຄັນຊາລາໄກແດອະຊິນບໍຄັນຊາອະຕາມບໍຄັນຊາອະນັດບໍຄັນຊາຍາດາຍຸບໍຄັນຊາອະຕິບໍຄັນຊາດະມະບໍຄັນຊາອາຍຸງາອາຍຸ6ແນ່ຕັກໄຂໃດຕັກໄຂໃດຫາခံစားလာခဲ့တဲ့ဥစ္စာကဘာလာစန်းတည့်တဲ့ကခံစားတယ်တခါကြီးอ่ะမှန်ပ
ါဗျာ
အတိတ်ကလည်းခံစားခဲ့ပြီတခါကြီးခံစား
ခဲ့ပါတ
ယ်အခုပြစ္ဆုတ်ပံလည်းခံစားတော့မယ်တခါကြီးခံစ
ားတော့မှာ
အခုပြစ္ဆုတ်ပံမှာခံစားတော့ဆိုလို့ရှိရင်ဖြင့်အခုပြစ္ဆုတ်ပံကာလမှာအာယုံကအာယုံ6နဲ့တိုက်ခိုက်တိုင်းတိုက်ခိုက်တိုင်းလိုက်ပြီးခံစားနေအောင်မယ်ဆိုလို့ရှိရင်ဖြင့်အနာကလည်းခံစားအောင်မှာပဲဆမာရတခါကြီးမှန်ပါတ
ယ်နော
်တန်တရာကြီးမလဲပြီးမဟုတ်လားအဲ့တော့အတိတ်အနာဂတ်ပြစ္ဆုတ်ဘံကာလသုံးပါးရှိတဲ့အ내ကအတိတ်ကလည်းအာယုငါအာယု6နဲ့တိုက်ခိုက်တိုင်းခံစားခဲ့တာများခဲ့
များလာ
ပါအခုပြစ္ဆုတ်ဘံလည်းခံစားကြတာပဲတခါကြီ
း
အနာဂတ်လည်းခံစားအောင်ပါပဲတခါကြီးမှန်ပ
ါ
အဲ့ဒီတော့အခုအတိတ်အနာဂတ်ပြစ္ဆုတ်ဘံကာလသုံးပါးရှိတဲ့အ내ကအခုပြစ္ဆုတ်ဘံကိုအာယုငါအာယုငါအာယု6နဲ့တိုက်ခိုက်တိုင်းတိုက်ခိုက်တိုင်းဟာမခံစားမှာတခါကြီးရဲ့
ခံစ
ားမှာအခုပြစ္ဆုတ်ဘံကာလကမခံစားလို့ရှိရင်အနာဂတ်ခံစားပါအောင်မလားခံစ
ားပါ
အခုပြစ္ဆုတ်ပံကာလကခံစားနေလို့ရှိရင်အနာဂတ်ကြတော့လည်းမခံစားပြီဘူးလား မှန်ပါဟောအတိတ်အနာဂတ်ပြစ္ဆုတ်ပံကာလ၃ပါးရှိနော
်
ကာလ၃ပါးရှိတဲ့အ내ကအတိတ်ကလည်းခံစားခဲ့တာအာယုံနောက်ကိုလိုက်ပြီးတကောက်ကောက်ခံစားခဲ့လိုက်တာဘယ်အာယုံကြီးခံစားခဲ့မျက်စိအာယုံကြီးလည်းခံစားခဲ့တယ်နားအာယုံကြီးလည်းခံစားခဲ့တယ်နှာခေါင်းအာယုံကြီးလည်းခံစားခဲ့ပါးစပ်အာယုံကြီးလည်းခံစားခဲ့အတွေ့အာယုံကြီးလည်းခံစားခဲ့မနောအာယုံကြီးလည်းခံစားခဲ့အတိတ်ကလာတော့ကလေတခါကြီးอ่ะမှန်ပါဗျ
ာ
အခုပြစ္ဆုတ်ပံကာလလည်းဒီတခါ6ပေါက်ကဒီအာယုံမဲ့ခံစားရတယ်တခါကြီးထပ်ခါခံစားတော့အခုပြစ္ဆုတ်ပံခံစားနေတော့အနာဂတ်လည်းခံစားမှာပဲတခါကြီးအဲ့ဒီတော့သန္တရာကြီးဟာဖြင့်ကရွတ်ကွက်လျှောက်ကြီးလဲနေရတယ်တခါကြီ
း
အမြဲတမ်းလဲပြီးတော့ကရွတ်ကွက်လျှောက်ကြီးဟာဖြင့်လဲနေကြတယ်အဲ့ဒီတော့ဒကာဒကာမများမနစ်ညတော့ကဟောလိုက်တဲ့တရားဟာဘယ်တရားဟောခဲ့လဲဆိုလို့ရှိရင်ဖြင့်ဒကာကြီးရဲ့မြုပ်တရားရဲ့မြောတရားရဲ့เนาะပေါ်တရားရဲ့အဲမြုပ်တရားပေါ်တရားလွတ်တဲ့တရားမြောတဲ့တရားတရားလေးပါရှိခဲ့တခါကြီ
း
မနေ့ကတုန်းကအစဟောသွားလိုက်တဲ့ဥစ္စာမြုပ်တရားကိုဟောသွားတယ်တခါကြီ
း
မြုပ်တရားဟောသွားတယ်ဒီကနေ့တော့မြောတရားပဲလာလိုက်မယ်တခါကြီ
း
မြောတရားမြောတရ
ား
ဇာကြောင့်ဖော်ရတော့မယ်နော်လောကုတ္တရာဇာဖော်ရတော့မှာဟုတ်တခါကြီးဟောပြညာပြောမှပရမပေါ့မယ်အဲဒီပုဂ္ဂိုလ်အချင်းအဲဘယ်ဟာဒီရှင်းနေတယ်လို့တော့မအဲမသိဉင်ကြပါနဲ့ဗျာဥပဇင်းကဒီမှာရှိကိုအကြောင်းတရားအကျိုးတရားဆက်ခြင်းလို့ဒါကြောင့်မလို့အခုကတည်းကနေပြီးတော့ပြစ်စုံဘံကာလမှာဥပဇင်းကစာတတ်လို့ဟောနေတဲ့တရားတော့မဟုတ်ဘူးဗျာဘာကြောင့်လဲတဲ့စာတတ်လို့ဟောတယ်တော့ကာကြီးပုတ်လောက်ရေးလို့ဟောမသိတဲ့ပုဂ္ဂိုလ်ပါပဲဗျာညာတစ်ချမ်းပဲတော့မဖတ်တတ်တဲ့ပုဂ္ဂိုလ်ပါဗျာဘာကြောင့်လဲတဲ့စာတတ်လို့တော့ဟောနေတယ်လို့မထင်နဲ့အဲသာကိုတော့ဘိဗိတ်တုံးမတတ်ပါဘူးဒါကြောင့်မလို့ပရိယပရိပပရိဝေဒသာသနာ300ရှိတဲ့အ내ကပရိယပညာရှင်ပုဂ္ဂိုလ်ကြီးတွေလည်းပါပါလိမ့်မယ်ဒီထဲမှာအဲဒီတော့သံဃာတော်အရှင်မြတ်များလည်းဒီထဲမှာပရိယကျွန့်ကြည့်တဲ့သံဃာတော်အရှင်မြတ်များလည်းပါပါလိမ့်အဲတရားဒဂမဒီလည်းပရိယပညာရှင်ပုဂ္ဂိုလ်ကြီးတွေလည်းပါပါလိမ့်မယ်လို့ဥပဇင်ဟာချင်းပရိယသာသနာပရိပသာသနာပရိဝေဒသာသနာ300ရှိတဲ့အ내ကပရိယကအကြောင်းတရားပရိပကအကျိုးတရားပရိပအကျိုးတရားကအကြောင်းပြန်လိုက်တော့ပရိဝေဒကအကျိုးတရားပရိယအကြောင်းတရားကိုမသိခဲ့ပါဘူးအဲ့တော့အကျိုးတရားတွေကတော့ပฏิပအကျိုးတရားပฏิပအကျိုးတရားကအကြောင်းတရားပြန်လိုက်တော့ပฏิဝေဒကအကျိုးတရားဒီတာသာသနာနှစ်ရပ်ကတော့စိတ်တွေကိုလုံးဝပြန်ပြအကုန်လုံးသိပါတယ်လို့အဲ့ဒီတော့ပရိယနယ်ပယ်မှာဖြစ်ဥပဇင်ကဘာမှမသိဘူးဘာကြောင့်လဲတဲ့ဘာကြောင့်မသိလဲအတိတ်ကပါရမီကံကလည်းမပါခဲ့လို့ပါရမီကံတော့မပါတာဥပဇင်က ဘုရားအသိလို့မသိတော့ဘုရားလို့လည်းမဟောတတ်ဘူးဘုရားအသိသိမှဘုရားလို့ဟောတတ်ဘုရားအသိဟိုဥပဇင်ကဘုရားအသိလို့မသိခဲ့ဘူးပတိယအသိဆိုတော့ဘုရားအသိပါဗျာအဲ့ဒီတော့ဘုရားအသိဆိုတော့ဥပဇင်ကဘုရားအသိမသိလို့ဒကာဒကာမများဟာဖြင့်ဥပဇင်ကပညာတက်ကလေးများမှားသွားပြီဆိုလို့ချင်းဘုရားသိတဲ့ပုဂ္ဂိုလ်ပညာရှင်ကြီးတွေဘုရားအသိသိတဲ့ပုဂ္ဂိုလ်ကြီးတွေအဲဥပဇင်ကပညာတက်ကလေးများမှားသွားပြီဆိုလို့ရှိရင်ဖြင့်ဝေမီဘာနဲ့လို့ဥပဇင်ကအခုနေအချိန်ခါမှာဖယားအသိမသိချင်းကြောင့်မလို့ပရိယအသိကိုဘယ်ပုဂ္ဂိုလ်ကလာပြီးတော့ပုဂ္ဂိုလ်မရွေးအဲမရွေးချေပါဘူးလို့တက္ကမကြီးတွေကလာပြောလဲဥပဇင်နားထောင်ပါမယ်လို့တက္ကမကြီးတွေကလာပြောလဲဥပဇင်နားထောင်ပါမယ်လို့သံဃာတော်အရှင်မြတ်များကပြောလို့ချင်းဥပဇင်နားထောင်ပါမယ်လို့ဒါကြောင့်လဲတဲ့ဥပဇင်ပရိယဖယားအသိကိုမသိလို့ပါလို့ပရိယအသိကိုဒါကြောင့်မလို့လာပြီးတော့အခုကဥပဇင်ကဆရာကြားနေတဲ့အချိန်ခါမှာပရိယဆရာကြားနေတဲ့အချိန်ခါမှာလာပြီးတော့သောမဩဝါဒပေးနိုင်ပါတယ်လို့ဥပဇင်ဝန်ခံပါတယ်ဗျာအဲဒါကြောင့်မလို့ပရိယပရိပပရိဝေဒသာသနာ300ရှိတဲ့အ낵ကပရိယသာသနာမှာဥပဇင်ဘာမှမသိခဲ့တာဘူးလို့အဲ့တော့ပရိယသာသနာမသိခဲ့တော့ပရိပသာသနာကြတော့ရောတဲ့ကျင့်လာတာကိုသိတယ်ဟဲ့ဒါကတော့ဥပဇင်ကကျင့်လို့သိတာမကျင့်ရင်တော့မသိပါဘူးမကျင့်ရင်သိသလားတဲ့ဘယ်တော့မှမသိဘူးလားမသိတာချကျင့်မှသိမယ်အဲကျင့်မှသိမယ်ဆိုတော့ဘုရားကဟောထားတာပဲဘယ်လိုဟောထားလဲအတိ3မျိုးဟောထားတယ်ပညာသိတဲ့ဝိညာသိတဲ့ပညာသိတဲ့အသိသုံးမျိုးရှိပညာသိဝိညာသိပညာသိအသိသုံးမျိုးရှိတဲ့အ낵ကပညာသိဆိုတဲ့ဥစ္စာကဘာလဲတော့မှတ်တယ်ဟာပညာသိမှတ်ထားတာမှတ်ထားတာဝิญဉ္သိဆိုတာကဘာလဲတဲ့ဝิญဉ္သိဆိုတာကဘာလဲတဲ့အကျင့်နဲ့မှာဝိပဿနာကျင့်ညာအထုတဲ့ယောဂီပုဂ္ဂိုလ်ကခန္ဓာရှားထားလို့ဝิญဉ္သိအကျင့်နဲ့ရောက်တဲ့ပုဂ္ဂိုလ်ပဲပရိပအကျင့်နဲ့နံပြက်ကိုသိတဲ့ပုဂ္ဂိုလ်ကဝิญဉ္သိခေါ်တယ်ပညာသိဆိုတာကဘာလဲတဲ့ပရိဝေဒဆိုတဲ့သာသနာပရိပါအကျင့်ထုံးသွားတဲ့ညာအဲပညာသိဆိုတာအဲ့ဒီတော့ပရိယမှာတော့မသိပရိပအကျင့်နယ်ပယ်မှာပရိဝေဒနယ်ပယ်မှာဆိုတော့ဒီသာသနာနှစ်ရပ်ကတော့သိကလေးတွေကတော့အချထားကုန်သိအဲဒီနယ်ပယ်နှစ်ပယ်ကတော့သိတယ်ဗျပရိယနယ်ကတော့ဘူဘိတ်ဘာမှမသိတာဘာကြောင့်လဲတဲ့အနုဒကာဒကမပြပရိယပရိယပရိပပရိဝေဒသာသနာ300ရှိတယ်အဲ့ကအခုဟောနေတဲ့ဥစ္စာလောကီမှာလည်းပဲပါဠိဆိုတာအခုဘာသာပြန်နေတဲ့စာအုပ်တွေထုတ်တာအခုကပါဠိဘာသာပြန်တာစာတွေကိုစာတွေကိုဘာသာပြန်နေတာအဲ့လို့ဘုရားရှင်ကိုတော်မြတ်ကြီးရဲ့တဲ့တောတဲ့သွားပြီးရှင်းတာပဲဗျတောတဲ့သွားရှင်းတော့ကသုခန္ဓာတွေကနေပြီးတော့တရားတွေတွေ့ဘယ်တရားတွေတွေ့လဲတဲ့ဟောဓာတ်ဤသဘောကိုတွေ့ဓာတ်ဤသဘောကဘာလဲဓာတ်ကြီးလေးပါးကိုတွေ့ဓာတ်ကြီးလေးပါးကိုတွေ့ယုံနာကိုတွေ့တယ်နာယုတ်ကိုတွေ့တယ်ခန္ဓာကတွေ့တာနော်အာယုံ၆ပါးအာရဏကိုတွေ့ခန္ဓာ၅ပါးကိုတွေ့သစ္စာ၄ပါးအကြောင်းတရားအကျိုးတရားကိုတွေ့မဲခင်၈ပါးကိုတွေ့မဲခင်၈ပါးမဲခင်၈ပါးအဲ့ဒါတွေ့ဆုံးတော့ဗျပိဋကသမုပ္ပါရှိတယ်ဓာတ်ဤသဘောရယ်နာယုတ်ယုံနာသဘောရယ်အာရဏဤသဘောရယ်ခန္ဓာဤသဘောရယ်သစ္စာဤသဘောရယ်မဲ့ခင်ဖြစ်ပါဤသဘောရယ်ကုန်ခန္ဓာမှာအဲ့တော့ဖယားလည်းပဲဒီလိုသိသွားတယ်ဘယ်လိုသိသွားလဲတဲ့ခန္ဓာကနေပြီးဓာတ်ကြီးလေးပါဤလက္ခဏာသဘာဝကိုလည်းသိသွားတယ်နာနဲ့ယုတ်ယုတ်နဲ့နာနာယုတ်လည်းအပိုင်းပြတ်ကွဲသွားပြီးနာယုတ်ကိုလည်းသိအာယရဏအာယုတ်၆ပါးကိုလည်းသိခန္ဓာ၅ပါးယူပခန္ဓာဝေဒနာခန္ဓာသင်္ခါရခန္ဓာသင်္ခါရခန္ဓာဝิญญาณခန္ဓာနာမ်ခန္ဓာ၄ပါးယုတ်တရားခန္ဓာ၅ပါးယုံနာနှစ်ပါးကိုလည်းသိသစ္စာ၄ပါးအကြောင်းတရားအကျိုးတရားအကြောင်းသမှုတရားအကျိုးယုံနာဒုက္ခအကြောင်းကြောင့်အကျိုးဖြစ်နေတဲ့ဒုက္ခသမှုတရားသစ္စာဒုက္ခသစ္စာသမှုတရားသစ္စာဒုက္ခဖြစ်ခြင်းအကျိုးတရားမြင်လိုက်တော့အကြောင်းကိုပြန်ချလိုက်တော့အကြောင်းသမှုတရားမြင်သစ္စာ၄ပါးသစ္စာ၄ပါးဒါကြောင့်မလို့ဣစ္ဆတသန္တန်ကရှားထားတော့ဘုရားရှင်ကိုရောမြတ်ကြီးဟာသစ္စာ၄ပါးတခါတည်းတမြင်သွားဘယ်လိုသစ္စာတွေမြင်နေတယ်လဲလို့တခါတည်းမှမြတ်မေးစရာအကြောင်းတရားရှိတာဘုရားရထားတဲ့သစ္စာကဘယ်သစ္စာလဲတဲ့ဓာတ်ကြီး၄ပါးဘောကယုတ်ဝေဒနာဒုက္ခဝေဒနာဘောကသစ္စာ၄ပါးမြင်တယ်အတုဘယုတ်ကြီးအသေးယုတ်ကြီးဘောကသစ္စာ၄ပါးမြင်တယ်အာယုံကအာယုံ၆နဲ့တက်ခိုက်တိုင်းတက်ခိုက်နဲ့အာယုံလေးထွက်ပြီးတော့ပြတ်တဲ့သဘောတရားအာယုံဘောကနေပြီးတော့သစ္စာ၄ပါးမြင်တယ်သစ္စာ၄ပါးသစ္စာ၄ပါးအဆင့်ဆင့်အဲ့ဒီတော့ပောတာဘံသစ္စာတပါးသရဂံသစ္စာတပါးအနာဂံသစ္စာတပါးယဟန္တာသစ္စာတပါးတဲ့သစ္စာ၄ပါးရှိတယ် အဲ့ဒါကိုယ်စိတ်ကိုယ်စိတ်လို့အကျင့်တွေကနေပြီးတော့စိတ်တည်သိလာလို့ကိုယ်စိတ်ကိုယ်သိလို့ပြောတာပါဗျာစာလို့လည်းမသိပါဘူးဗျာအဲ့တော့ဒကာဒကာမများသိသိချာချာနာလို့ရှိရင်သဘောပေါက်လိမ့်မယ်တချို့ကတော့အာဒီပုဂ္ဂိုလ်ကစာမမတောက်ခဲနဲ့ပဲရောက်ပြောချင်ရပြောအဲဆိုချင်ရဆိုလို့ဒီလိုပြောနေပြောတာရှိကြပါလေဗျာဥပဇင်းအခုပြောနေတာစာရီဗျာစာရီပြောတာပရိယတ်နယ်ကအကျင့်နယ်ကသဘောတွေကိုပြောတာအဲ့တော့တချို့ကစာမဖရားလို့တော့ပါဠိလို့မယူဖရားအသိတော့မသိဘူးဖရားအသိလို့သိလို့ရှိရင်တော့ဖရားဖြစ်မှာပေါ့ဖရားအသိလို့မသိပါဘူးဗျာဖရားအသိလို့သိလို့ရှိရင်တော့ဖရားဖြစ်ကြတယ်အဲ့တော့ဖရားအသိလို့မသိပါဘူးဦးဇင်းကတော့ဘာလဲတဲ့ခန္ဓာကရှားထားတဲ့ဖရားသိသွားတဲ့အကြောင်းတရားအကျိုးတရားသစ္စာ၄ပါးမဲ့ခင်ရှင်းပါခန္ဓာ၅ပါးတကြီး၄ပါးဒါတော့သိရဲ့ဗျာရှင်းပြတော့မသိဘူးဖရားသိထားတဲ့အသိတွေဖရားရှင်ညာတော့မရဘူးဖရားရထားတဲ့တရားတွေကဘာလဲတစ္ဆာလေးပါသောတာပန်တစ္ဆာတစ်မျိုးသရဂံတစ္ဆာတစ်မျိုးအနာဂံတစ္ဆာတစ်မျိုးယဟန္တာတို့တစ္ဆာတစ်မျိုးတစ္ဆာလေးပါအဲတစ္ဆာလေးပါတော့သိတယ်ဗျာဘာကြောင့်လဲတဲ့အကျင့်တွေဝင်ထားတာကိုကျင့်မှလည်းရမယ်မကျင့်လို့တော့မရဘူးဒါကြောင့်မလို့ဦးစင်းကတော့ဒီမဲ့ဒကာဒကာမများအလုတ်လုတ်မှကြိုက်တယ်အလုတ်သမားဗျာအပြောသမားမဟုတ်ဘူးအပြောသမားကတော့အပြောပဲအယွတ်သမားတဲ့အပြောအဲအယွတ်သမားတဲ့အပြောသမားဆိုတာအယွတ်သမားခေါ်တယ်အဲ့တော့အယောသမားတော့မဟုတ်ဘူးဦးစင်းကဒီမဲ့အပြောသမားလည်းမဟုတ်ဘူးအလုတ်သမားအလုတ်သမားဆိုလို့ရှိရင်ဖြင့်အလုတ်လုံးမှမကြိုက်တယ်ဦးစင်းကအဲတရားလည်းနာကြပေါ့တရားနာပြီလဲသိမယ်သေသေးချာချာဒီမဲ့အပေလေးပါလွတ်အောင်လို့ဦးစင်းကစိတ်တွေကိုပြင်ပြီးတော့တခါတည်းကိုတင်ပေးနေတာတရားထိုင်မှကြိုက်တယ်တရားမထိုင်တဲ့ပုံကိုကြတော့ဒီမဲ့မကြိုက်ဘူးဦးစင်းကဘာကြောင့်လဲတဲ့ကိုကအကျင့်တွေကအလုတ်သမားကိုအပြောသမားကိုတော့ကြိုက်ကိုမကြိုက်ဘူးအဲ့ဒါကြောင့်မလို့အသိပေးပါတယ်လို့တရားဓမ္မများတရားဟောပြီးတဲ့အချိန်ခါလဲတရားနာပြီးတဲ့အချိန်ခါဥပဇင်းကလုံမှကြိုက်တယ်မဟုတ်လို့အလုတ်သမားမဟုတ်လို့အလုတ်သမားဖြစ်တဲ့ပုဂ္ဂိုလ်ကိုသူဥပဇင်းကဝင်းသားတယ်အလုတ်သမားအပြောသမားအယုတ်သမားကိုတော့တလုံးလုံးလက်တင်မခံဘာကြောင့်လဲတဲ့အပြောသမားအလုတ်သမားမဟုတ်ဘဲနဲ့အပြောတာရှိတာလုံတာမဟုတ်ဘူးပြောတာကတော့လူတိုင်းပြောတာပေါ့ဒါကြောင့်မဟုတ်လို့အရှိတရားအသိတရားတဲ့အရှိတရားအသိတရားတဲ့အသိတရားပဲတရားလဲသိတာပေါ့အရှိအသိတရားလည်းမသိဘူးလားတဲ့သင်ညာသိနေတာများတယ်ပညာသိတာအသိတရားရအရှိတရားရအဲ့တော့ဥပဇင်းတို့ကကြိုက်တဲ့အလုံးကတော့ဘာလဲတဲ့အရှိတရားရဖို့အရေးကြီးတယ်။လောကီလောကုတ္တရာနှစ်ဌာနရှိလောကုတ္တလောကီလောကုတ္တရာနှစ်ဌာနရှိတယ်ပညာပရမနှစ်ခုစတယ်ပညာပြောမှပရမပေါ့အဲ့တော့အသိတရားရအရှိတရားရအသိတရားကဘယ်တရားလဲတဲ့အပြောသမားအမှတ်သမားအဲ့တော့အသိတရားဆိုတဲ့ဥစ္စာကဘာလဲတဲ့မသိဘူးလားတဲ့အဲ့တော့လောကီလို့ပြောလို့ရှိရင်ဖြစ်သဘာဝပြောလို့ရှိရင်ဖြင့်အသိတရားဟာလောကကြီးမှာအုပ်ချုပ်နေတဲ့မင်းကြီးရှိမင်းဆိုးရာသာရှိမင်းဆိုးရာသာရှိတော့သူတို့အုပ်ချုပ်နေတဲ့လာကသားလာကသမားတွေရှိလာကသမားတွေရှိတော့ပေးရတဲ့ငွေတွေဟာဘယ်မှာထားလဲတဲ့ဘန်တိုက်ထဲထားဘန်တိုက်ထဲထားတာမသိဘူးလားတဲ့သိမ့်မောင်းမြောင်ရာသာရှိတယ်ဆိုတော့ငွေတွေထားတာမသိဘူးလားတဲ့သိတာပေါ့အသိသမားပြောတာနော်အသိသမားကိုပြောတာဘာနိုင်ထဲမှာငွေတွေသိမ်းပေါင်းမြောင်များစွာရှိတယ်ငွေတွေရှိတယ်ဆိုတာဘာနိုင်ထဲမှာသိပြီးတော့မသိညော့ဆေးလိဆေးပြန်းတန်တလေးဝယ်တော့ချင်တော့ဘာနိုင်ထဲကငွေတွေရှိမှတော့သိတယ်အဲ့ဒါယူသုံးလို့ရတယ်မရပါဘူးငွေရှိတယ်မရှိငွေရှိမှသိတယ်ဆေးလိမတော့ပါဘူးအဲ့ဒါဘာလဲတဲ့အသိသမားပြောတာအသိသမားဆိုတဲ့ပုဂ္ဂိုလ်ကဘာလဲတဲ့ဘာနိုင်ထဲငွေတွေရှိတယ်ဆိုတာသိတယ်သိပေတဲ့မသိညွန့်ဆေးလိဆေးပြားတံကိုဆေးလိမတော့ပါဘူးကမှဘာကြောင့်လဲတဲ့အသိသမားဟုတ်အရှိသမားအရှိသမားကတော့ဘာလဲတဲ့အရှိသမားကတော့ဘာလဲတဲ့လက်ထဲမှာငွေ1000ပဲ2000ပဲ3000ပဲရှိမယ်တဲ့ဟောဖြစ်တယ်ဗျာသူကအရှိသမားကိုဘိုက်စကုတ်သွားကြည့်မယ်ဆိုလို့ရှိရင်ကိုသားလေးတွေကိုသမီးလေးတွေကိုဒကမလေးနဲ့ကားလေးကိုစီးပြီးတော့တခါအရှိသမားကိုရှိထားတော့ဘာလဲတဲ့ကဲဘိုက်စကုတ်သွားကြည့်အောင်ဟေ့ကားလေးပေါ်တင်ပြီးတော့သားလေးသမီးလေးနဲ့ဘိုက်စကုတ်ဝင်ပြီးကြည့်တယ်သူကပိုက်ဆံရှိတယ်အရှိသမားကဘိုင်းစကုတ်သွားကြည့်တော့ဟောသိတယ်ဗျာ။ဘာတွေသိလဲတဲ့ဘယ်မင်းဘယ်မင်းသမီးကအကကောင်းတယ်ဘယ်မင်းသားအဆိုးကောင်းတယ်အကကောင်းတယ်လူပြက်ကအဆိုးကောင်းတယ်အကကောင်းတယ်အပြက်ကောင်းတယ်လို့ဟောသိ။ဘာလဲအရှိသမားအရှိသမားသိတယ်။အသိသမားကတော့ဘာလဲတဲ့ပိုက်ဆံမှမရှိဘဲကိုသွားပြီးတော့ဘိုင်းစကုတ်မကြည့်ရတော့မသိဘူးဗျာ။မင်းသမီးကောင်းတယ်မင်းသားကောင်းတယ်အဲလူပြက်ကအဆိုးကောင်းတယ်လူပြက်ကအပြက်ကောင်းတယ်လို့မသိဘူး။အဲ့ဒါဘာလဲတဲ့အသိတရားကတော့ဘာလဲတဲ့မကြည့်ရလို့အသိသမားကပါလေတဲ့မသုံးရဘူးအရှိသမားကတော့ပါလေတဲ့သုံးရတယ်ငါတို့ဟိသံဃာတော်အရှင်မြတ်များကိုအဲသံဃာတော်အရှင်မြတ်များကို ဆုံးပန်းကိစ္စနဲ့ပတ်သက်လာလို့ဆုံးချွေးရှင်တယ်ဆိုလို့ရှင်လဲပွားပြီးတော့ကိုယ်ရှိတဲ့ပိုက်ဆံလေးနဲ့သွားဝယ်ပြီးတော့ဆုံးချွေးရတာပဲ။ဟောဒါနကုသိုလ်ကစေရနာလေးဖြစ်တယ်ဗျ။အဲပါလေတဲ့အရှိသမားကိုသူ့ပိုက်ဆံရှိလို့ပိုက်ဆံမရှိလို့ရှင်ရန်တန်ခါတော့အရှင်မြတ်များဆုံးချွေးရပါမချွေးရပါဘူး။ပါလေတဲ့ရှိလို့ချွေးတာမရှိတဲ့ပုံကိုကြတော့သိတဲ့ပုံကိုကြတော့အဲချွေးရသလားတဲ့မသိညွန်သေးလေးငါဆယ်ပြားတာမတော့ပါဘူးကမှအဲ့တော့အရှိသမားအရှိသမားတဲ့ဥပဒေကြိုက်တာကတော့အရှိသမားကြိုက်ခန္ဓာကရှားပြီးတော့အတွေ့လက်တွေ့ကိုကျင့်ကြံအထုတ်တဲ့ပုဂ္ဂိုလ်ယောဂီပုဂ္ဂိုလ်ဆိုလို့ရှိရင်အရှိသမားဖြစ်လိမ့်အရှိသမားနဲ့အတိသမားနှစ်ဌာနရှိတဲ့အ낵ကလောကီလောကုတ္တရာနှစ်ဌာနရှိတယ်လောကီအတိကတော့လောကီသိထားတဲ့ပုဂ္ဂိုလ်ကြတော့ဘယ်လိုအတိလဲတဲ့အတိသမားခေါ်တယ်လောကုတ္တရာနေပယ်အတွင်းမှာသိထားတဲ့ပုဂ္ဂိုလ်ကဘာလဲတဲ့အရှိတရားခေါ်တယ်အရှိတရားအတိတရားနှစ်ဌာနတဲ့လောကီတရားလောကုတ္တရာတရားနှစ်ဌာနရှိပြဉ္ညာတရားပရမတရားတဲ့ပြညတ်တရားကအသိတရားပရမတ်တရားကဘာလဲအရှိတရားအဲ့ဒီအရှိတရားအသိတရားတရားနှစ်ပါးရှိတဲ့အ ਨੇ ကကိုယ်စိတ်ကိုစစ်ကြပေါ့ဗျာငါတို့သိထားတဲ့အသိကငါတို့ဗန်တိုက်ထဲငွေတွေရှိထားလို့သိတာလားတကယ်သိမ့်ပေါင်းမြောက်များစွာရှိတဲ့ခန္ဓာခန္ဓာကိုယ်မှာရှိတာလားဝယ်စားလို့ရတယ်သုံးလို့ရတယ်ပိုက်ဆံလားသုံးလို့မရတယ်ပိုက်ဆံလားဆိုတာကိုယ်စိတ်ကကိုယ်စစ်ကြအဲ့တော့ဒါအကြောင်းခံပြီးတော့ပြောတာပါဗျာအဲ့ဒီညဖို့မှာမင်းညာကဟောလိုက်တဲ့တရားဟာဖြင့်မြုပ်တရားကိုဟောလိုက်တယ်။ဒီညမျောတရားဟောတော့မျောတရားမျောတရားမင်းကတော့ကပေါ်တရားနဲ့အဲပေါ်တရားနဲ့မြုပ်တရားဟောလိုက်တယ်။ဒီကနေ့မှမျောတရားနဲ့လွတ်တရားဟောတော့မယ်။အဲဒီတော့ဒကာဒမများမျောတရားဆိုတာဘယ်တရားလဲတဲ့မြောတရားဆိုတာပမထအနယ်ကပုံကိုယ်တွေဟာပရိစိတ်နေတဲ့ပုံကိုယ်တွေမြောတရားကိုဘာကြောင့်လဲတဲ့ဘုရားကဟောတာလဲလောကီနယ်မှာပမထအနယ်မှာရှိပါရဲ့ဇာနိအဘိညာဉ်တွေရတဲ့ပုံကိုယ်တွေလည်းရှိကြတယ်လောကီလောကုတ္တရာနှစ်ဌာနရှိလောကီမှာပို့ထိုးနေတဲ့ပုံကိုယ်တွေလည်းရှိဓာတ်ကိုဓာတ်ပန်တို့သွတ်တို့ခဲတို့ဗလာတို့ဖတ်တဲ့ပုံကိုယ်ရှိတယ်အဲ့ဒါလောကီဖို့ထောနေတာအဲ့ဒီဓာတ်တွေသိလို့ရှိရင်တော့ရမယ်ဗျာဓာတ်တစ်ပါးသိလို့ရှိရင်တော့ရဓာတ်မသိလို့ရှိရင်ရမယ်ဗျာထင်မရပါဘူးဖို့ဆောင်အောင်မယ်မှာဝေမန္တိကပိဋ္ဌာန်ကြီးပြင်ပြီးဆောင်အောင်ဘာကြောင့်လဲတဲ့မျောတရားကိုအခုဟောမှာမဟုတ်လို့လောကီနယ်ကမျောတရားဆိုတာဘယ်တရားလဲတဲ့ပရိဟိုစိတ်နေတဲ့ပုဂ္ဂိုလ်သမထလုပ်ငန်းရှင်တွေလုပ်နေတဲ့ပုဂ္ဂိုလ်ရွတ်ဖတ်တဲ့တစဲပြီးတော့ဥပဇင်းအောင်မနေ့ကတော့ဟောဒီမြင်နေကုန်းကနေပြီးတော့တရားကြီးတရားသားနဲ့အကြောင်းတရားပါပဲသူကမြင်နေကုန်းဓမ္မယုံကြီးကိုပင့်ဆောင်တာတရားသားကအကြောင်းတရားဥပဇင်းကဟောနေရတာကအကျိုးတရားဥပဇင်းအကျိုးတရားကအကြောင်းပြန်လိုက်တော့အခုလာရောက်တဲ့တရားဓမ္မတွေနာကြရဝိပဿနာတရားကိုသစ္စာ၄ပါးတရားတော်များကြည့်မဲ့ခင်၈ပါးကိုနာကြရတော့မတင်ရဟုတ်မှာနာကြရတော့တရားဓမ္မတွေကအကျိုးတရားဖြစ်ပါတယ်လို့တရားသန်းကပြစ်ဆောင်တဲ့တရားသန်းကအကြောင်းတရားဥပဇင်းဟောကြားတဲ့တရားတော်မြတ်ကဘာလဲအကျိုးတရားဥပဇင်းအကျိုးတရားကအကြောင်းပြန်လိုက်တော့တရားဓမ္မတွေသစ္စာ၄ပါးတရားတော်မြတ်ကြီးနာကြရပါပြီလို့အကျိုးတရားခံစားရပါတော့မယ်လို့ဟောအကြောင်းတရားအကျိုးတရားပါပဲလို့အဲ့ဒါကြောင့်မလို့တရားတော်မြတ်ဒီညဖို့မှာတော့မျောတရားရဲ့လွတ်မြောက်တဲ့တရားရဲ့တရားနှစ်ပါးဟောရတော့မယ်အဲ့ဒါမျောတရားဆိုတာဘယ်တရားလဲအဲ့တော့ပေါ်တရားဆိုတာကဘယ်တရားလဲပေါ်တရားဆိုတာကလောကီနယ်ကဒါနကုသိုလ်ကံသီလကုသိုလ်ကံကြောင်းသွားသွားပြီးရိုးရိုးတန်းတန်းကိုသီလစောက်တည်တာအဲ့ဒါကပေါ်တရားခေါ်တယ်ရိုးရိုးတန်းတန်းဒါနမှုတွေသီလမှုတွေစောက်တည်တာပါလေတဲ့ပေါ်တရားခေါ်တယ်အဲယံကာယံကာလောက်တာလေယံကာယောက်ကလောက်တော့ဒါနကုသိုလ်ကံစေတနာသီလကုသိုလ်ကံစေတနာအဲ့ဒါပေါ်တဲ့တရားအာယုံကအာယုံ၆နဲ့မနေ့ကဟောသွားလိုက်တယ်တကား၆ပောက်ကအာယုံ၆ပါးကိုခံစားပြီးတော့တခါတည်းဒလစကြီးခံစားတာကမြုပ်တရားဘယ်တော့မှမပေါ်တဲ့တရားယံကယံကဒါနကုသကံစေတနာသီလကုသကံစေတနာကြောင်းသွားပြီးတော့ဘုံကြီးချီကိုသွားပြီးတော့နေစဂီတဝါရိတဝိသုကဒါသနာမာလကန္တဝိလိပနဒါရဏမန္တနဝိဘုဒ္ဓနာဌာနဝရမဏိသိခဗရံသမာရိယာမီလို့ဒီလိုတောင်းယူလိုက်တာဘုံကြီးကပေးလို့မရဘူးကိုကစောင့်သိမှရဘုံကြီးကချပေးတာဘုန်းကြီးကပေးလို့လဲလို့ရှိရင်အဖြစ်ရောဥပဒေတို့ပေးလို့ရရင်တက္ကမကြီးတွေရောပေါ်တာပန်ကြီးယူတော့သရဂံကြီးယူတော့အနာဂံကြီးယူတော့အထတမဲအထတဖို့ကိုယူတော့လို့ဒီလိုပေးမှာပေါ့မပေးလို့မရပါဘူးမရဘူးဘုန်းကြီးစီတောင်းယူလို့မရဘူးကိုကျင့်သုံးမှာကိုသီလနိုင်မှာ
ကိုကထောက်တရားမယ်သီလပြုရမယ်ကံဒါနကုသိုလ်ကံလည်းကိုကပြုတာသီလကုသိုလ်ကံလည်းကိုကပြုတာဒါတရားတွေပြောတာနော်အဲတမဟောပြောတာအဲနောက်ကြမှာစိတ်တွေကိုလောကီလောကုတ်တရားနဲ့ဌာနစိတ်တွေကိုကံကတ္တကိုချပြီးတော့ဟောပေါ်အဲဒါစိတ်တွေကိုပြောမှာအဲဒါဒကာတော်မများအခုရန်သာရန်သာတော့ဒါနကုသိုလ်ကံစေတနာသီလကုသိုလ်ကံစေတနာပွားပြီးတော့ကြောင်းကိုလောက်တာအဲ့ဒီစေတနာကံတွေကလည်းကံရမှာပါပဲဗျလူရဲ့နတ်ရဲ့ဒါပိုင်းမှာသမထကုသိုလ်ကံစေတနာကဘာလဲတဲ့ဇာတိအဘိညာဉ်တွေရလို့ရှိလို့ရှိရင်ဖြင့်မြေရှုမိုးပြန်ပြီးတော့တခါတည်းမြေကြီးတွေကခွဲသွားမယ်အာကာသကောင်းငင်ကိုကပိုင်းဝင်10ပါးကိုအောင်းနေဆိုလို့ရှိရင်အာကာသကောင်းငင်ကြီးကိုပြန်တက်သွားမယ်ဆိုလို့ရှိရင်အဲ့ဒါသမထနယ်ကပြောတာအဲအဲ့ဒီလိုရလို့ရှိရင်ဗြဟ္မာ20တက်သွားမယ်အောက်ဗြဟ္မာသန္တရာကိုသွားမယ်အဲဗြဟ္မာသန္တရာသွားမယ်အဲ့ဒါဘာလဲတဲ့သမထနယ်ကအဲသမထနယ်ကဘာလဲတဲ့မျောတရားအခုလောကီနယ်မှာဒါနကုသိုလ်ကံစေရနာသီလကုသိုလ်ကံစေရနာယံဃာယံဃာလောက်တာကပေါ်တရားအကုသိုလ်ကံအရှိန်ကုန်သွားတော့ကုသိုလ်ကံရဲ့လို့ဒါနကုသိုလ်ကံသီလကုသိုလ်ကံစေရနာကြောင့်လူရဲ့လို့မနှုတ်တတ်တုံလောဘရခဲ့သောတရားလူရဲ့လို့ဖြစ်တာဘာကံကြောင့်ပေါ်တယ်လေတဲ့ဒါနကုသိုလ်ကံစေရနာသီလကုသိုလ်ကံစေရနာကြောင့်ကံပေါ်လာလို့လူရဲ့လို့ဖြစ်တာဒါပေါ်တဲ့တရားမျောတဲ့တရားကဘယ်တရားလဲတဲ့သမထအရှိန်ကောင်းတော့ဘယ်သွားတယ်လေတဲ့အောက်ပြမသန္တရာကိုသွားသမထအရှင်ကုံသွားတော့ဘယ်ပြန်ကြလဲတဲ့လူပြေပြန်ကြလာလူပြေပြန်ကြလာတော့သာသနာအတွင်းမိလို့လို့ရှိလို့ရှင်အဖြစ်သစ္စာလေးပါတရားတော်များကြီးပွင့်လင်းတဲ့အချိန်ခါမြတ်စွာဘုရားသာသနာတော်ကြီးနဲ့မိတဲ့အချိန်ခါဓမ္မရတနာတွေနဲ့ပွင့်လင်းတဲ့အချိန်ခါမနုဿတဒုံလဘရာခေသောတရားလူရဲလို့ဖြစ်တဲ့အချိန်ခါအဲ့ဒီသုံးသုံးပလဲမိတဲ့အချိန်ခါကြတော့ဗြဟ္မာ20ကကြလာတဲ့ပုဂ္ဂိုလ်သာသနာကြီးနဲ့မိတဲ့အချိန်ခါကြတော့သစ္စာလေးပါတရားတော်များကြီးအပေါင်းအသင်းကောင်းလို့ရှိရင်အဲ့ဒီအချိန်ခါကြတော့သစ္စာလေးပါတရားတော်များကြီးရလို့ရှိရင်အဖြစ်အထက်ဆန်းတယ်သွားတယ်ဒီလိုမှမရသာသနာမမိဘူးတဲ့သာသနာဘကိုများကြသွားလို့မြမအောက်မြမသံဃာကနေပြီးအောက်ကိုဘုံဆိုလူပြည်ကြီးကြလာလို့ချစ်လို့ချင်းအပေါင်းသိမကောင်းလို့ရှင်ဝက်သွားဖြစ်တာဝက်သချင်းတရှုပ်ရှုပ်တဲ့ဝက်သွားဖြစ်တာအဲ့ဒါပါလေတဲ့မျောတရားသမထနယ်ကနိဗ္ဗာန်ရမလားဘယ်တော့မှမရဘူးစိတ်သာချဒါနကုသိုလ်ကံလောကီဒါနလောကီသီလနိဗ္ဗာန်ရမလားဘယ်တော့မှမရဘူးစိတ်သာချကံပေါ်မှာပဲကံလို့လူချမ်းသာနတ်ချမ်းသာဖြစ်မယ်အပယ်လေးပါးနဲ့လွတ်မလားဘယ်တော့မှမလွတ်ဘူးစိတ်သာချဘာကြောင့်မလွတ်တလဲတဲ့အပယ်လေးပါလွတ်စေတတ်တဲ့ကံမလုပ်လို့လွတ်မြောက်တဲ့တရားကိုမလုပ်လို့လွတ်မြောက်တဲ့တရားကိုလုပ်လို့ရှိလို့ရှိရင်အပယ်လွတ်ကြမှာပေါ့လွတ်မြောက်တဲ့တရားကိုမလုပ်ဘူးပေါ့ရံဃာရံဃာပေါ်တဲ့တရားဒလစီကြီးမြုပ်တဲ့တရားရံဃာရံဃာမျောတဲ့တရားဒီတရားသုံးပါးကိုတော့ဒလစီကြီးလုပ်ကြအဲလွတ်မြောက်တဲ့တရားကိုတော့ဘယ်လို့မှမလုပ်ကြဘူးအဲ့တော့မျောတရားကဘာလဲတဲ့သမထနယ်ကပုဂ္ဂိုလ်တွေဒါကြောင့်မလို့အကြောင်းတရားအကျိုးတရားနာအကြောင်းရုပ်အကျိုးရုပ်အကြောင်းနာအကျိုးတဲ့နာအကြောင်းရုပ်အကျိုးရုပ်အကြောင်းနာအကျိုးတဲ့ကိုယ်စိတ်ကိုယ်စိတ်ရင်သိကြလိမ့်မယ်ကိုယ်နာလေးရညှို့လိုက်တိုင်းဥပါဒတရားတွေဖြစ်တယ်ကိုယ်စိတ်သာကိုယ်စိတ်ကြတော့အကြောင်းအကျမျောတရားကိုဟောတော့မျောတရားဟောတော့ဘယ်မျောတရားလဲတဲ့အကြောင်းအကျိုးနာအကြောင်းရုပ်အကျိုးရုပ်အကြောင်းနာအကျိုးနာညွတ်လို့ရုပ်စာတိဖြစ်အဲနာအကြောင်းကပါလေတဲ့နာကလေးကဘယ်ကိုညွတ်ထားလဲဆိုတော့ကိုယ်စိတ်ကိုယ်စိတ်ဘယ်ကိုကြည့်နေတာအာယုံဖြစ်နေတယ်လဲဆိုတာအဲဒီတော့အခုလောကကြီးမှာအကြောင်းတရားအကျိုးတရားနှစ်ရှိအကြောင်းတရားအကျိုးတရားရှိတော့24နာရီရှိတဲ့အ낵ကငါတို့ဘယ်ကိုနာကလေးညွတ်ထားတယ်လဲဆိုတာကိုပြုတ်တဲ့ကံကိုရကိုဆောက်လုပ်ထားတဲ့အိမ်ကိုနေရကိုလာတဲ့လမ်းကိုပြန်ရကိုနေတဲ့ကိုဆောက်လုပ်ထားတဲ့အိမ်ကိုနေရကြရအောင်အဲ့ဒီတော့24နာရီရှိတဲ့အ낵ကငါတို့ဘယ်ကိုစိတ်ကလေးညှို့ထားတယ်လဲလို့ဆိုတာစိတ်တည်ညှို့ပုံညှို့နည်းကိုပြောပြပါအခုလာရောက်တဲ့ဒကာရမတွေဖော်ထိုးနေတဲ့ပုံကိုကြကြတော့လဲဖော်ထိုးဖို့ပဲစိတ်ကလေးကညှို့ထားတယ်အဲသံကိုထိုးပဲပုံကသံလုံးကိုပဲညှို့ထားတယ်ကိုတက်လုံးလေးကိုကိုညှို့ထားတယ်လောကမှာညှို့ထားတဲ့ပုံကိုယ်တွေစရည်တဲ့စကြီးတဲ့ကြောင်းသားတွေအဲဝတ်လုံတဲ့တရားသူကြီးတဲ့ဘုံမှုကြီးတဲ့ဘုံမှုလေးတဲ့ပလိတ်တဲ့တရားသူကြီးတဲ့စိတ်တွေစိတ်တွေပြင်းရသွားရတတ်တဲ့ပါတဲ့ပြင်းရကရှေ့ကထွက်တဲ့နောက်ကပရမသစ္စာလိုက်နာအကြောင်းနဲ့ရုပ်အကျိုးတဲ့ရုပ်အကြောင်းနဲ့နာအကျိုးတဲ့ကာရ၃ပါးရှိပြင်းရကဘယ်လိုထွက်လဲတဲ့ တရားဓမ္မများပြဉ္ညာသွားရတတ်သက်ပါတယ်ပြဉ္ညာကရှေ့ကထွက်တယ်နောက်ကပရမတ္တစ္စာလိုက်အဲ့ဒီတော့တရားဓမ္မများပြဉ္ညာသွားရတတ်သက်ပါတယ်အဲ့ဒီတော့ပြဉ္ညာကရှေ့ကထွက်တယ်ဘယ်လိုထွက်တယ်လဲတဲ့တရားဓမ္မများလူတွေသေတော့ဘယ်သွားတယ်လို့ပြောတယ်သေပြီဟေ့လို့ပြောတယ်မြုပ်ရောသေပြီတဲ့ဖြစ်တာပြက်တာကိုမသိဘူးအာယုဏဖြစ်ပြီပြက်သွားပြီဖြစ်လိုက်ပြက်လိုက်ပဲလို့ဒီလိုပြဉ္ညာကမထွက်ဘူးပဲပြညာထွက်လဲဘလူဖြစ်သေးပြီဟိဒီလိုပြညာထွက်တယ်မြုပ်ရောဗျာစုံစုံကိုမြုပ်ရောအဲ့ဒါပါလဲတဲ့ရှင်မယင်နေသေတော့ဘာလို့ဖြစ်လဲတဲ့တိုင်းပြည်ကြီးအုပ်ချုပ်တဲ့ဘယင်မင်းမြတ်ကြီးသေတော့ဘယ်လိုဖြစ်လဲတဲ့နတ်ရွာစံနေတယ်အဲ38မင်းနတ်ဖြစ်ဖြစ်တာလေအဲ့ဒါနှုတ်သံဃာတော်အရှင်မြတ်များသေတော့ဘာပြညာထွက်တယ်လဲတဲ့ဘုန်းကြီးဗျာနဲ့ဘုန်းကြီးဗျာဆိုမျောတာပဲတခါတည်းဘုန်းကြီးဗျာဘယ်ဗျာနဲ့လဲတဲ့ပြန်ရင်လည်းရှိပြန်လာဘုန်းကြီးများလို့ပြညာထွက်တာတာကိုအနှုတ်ရှေ့ကတုန်းကမြတ်စွာဘုရားကိုရောမြတ်ကြီးကြီးရှင်ပြည့်စေကဗုဒ္ဓတည်းယဟန္တာတည်းခန္ဓာနာယုတ်ပြတ်သွားတော့ဘယ်လိုပြညာထွက်လာတာဘယင်းနေပါပြုတ်သွားတယ်နေပါကူးသွားတယ်အဲ့လိုပြညာကရှေ့ကထွက်တယ်နောက်ကပရမသစ္စာလိုက်မယ်မအခုလဲလောကီမှာဘယ်လိုပြညာထွက်တယ်လဲဆိုတော့ကိုယ်စိတ်ကိုယ်စိတ်ကြတော့ပြညာကြီးထွက်တယ်ယုံနံကိုမြင်ရင်မြင်ယုံနံကိုသိရင်သိပြညာပရမကိုကိုယ်ရင်ကွယ်မကွယ်လို့ရှိရင်ပြညာသွားရတတ်သက်ပါလိမ့်နောက်ကပရမသစ္စာလိုက်လိမ့်မယ်ဘာကြောင့်လဲတဲ့ဥပဇင်းတို့နယ်ပြေနယ်မှာဘယ်လိုဖြစ်လဲတဲ့ဥပဇင်းတို့နယ်မှာပညာသွားရတတ်တဲ့ပါဆိုတာလို့အဲရှေ့ကပညာကဘယ်လိုထွက်တယ်လဲတဲ့ပညာကဥပဇင်းတို့ရွာကတော့တောကိုနှောကုန်းဆိုတာတောကြီးအညာသားတွေပေါ်တယ်အညာသားတွေပေါ်တော့ဘယ်လိုဖြစ်လဲတဲ့အညာအထက်ပြေမြန်မာပြေကြီးကနေပြီးတော့အောက်ကိုနှွားတွေချနှွားတွေချတော့ပညာကဘယ်လိုထွက်လဲတဲ့ငုံတယ်တဲ့နှွားငုံတယ်ဟေ့လို့ဒီလိုပညာထွက်တယ်နှွားငုံတယ်တဲ့လေသမားဆိုတော့ဘယ်လိုထွက်လဲလေသမားတဲ့ကိုယ်ဆိုင်တဲ့ပုံကိုကြတော့ကောညာသမားတဲ့တဏှာလုတဲ့ပုံကိုကြတော့တဏှာတဲ့ဒီလိုပြည့်ညတ်ထွက်ပဲပြုတ်ရောင်းတဲ့ပုံကိုကြတော့ပဲပြုတ်သေးတဲ့ဒီလိုထွက်အထယ်ရောင်းတဲ့ပုံကိုကြတော့အထယ်သေးတဲ့တရားသူကြီးကြတော့တရားသူကြီးတဲ့တရားစစ်တဲ့ပုံကိုကြတော့တရားသူကြီးတဲ့တရားဝင့်လုံကြတော့ပဲပြညာထွက်လဲတဲ့စိတ်နေဒီပါဒီကြတော့ဝက်လုံးရှင်းနေတရားရှင်းနေတရားဝက်လုံးဒီလိုထွက်အဲ့ဒီတော့ပြညာကဘယ်လိုထွက်တယ်လဲတဲ့ရွှေဆိုင်နဲ့ရွှေဆိုင်ပိုင်ရှင်နဲ့တက်ပိုင်ရှင်နဲ့မော်တော်ကားပိုင်ရှင်နဲ့တိုက်ပိုင်ရှင်နဲ့မြေပိုင်ရှင်နဲ့ပိုင်ရှင်တွေပိုင်ရှင်တွေပြညာကတော့ရှင်းကထွက်တယ်ပိုင်ရှင်တွေတော့ရှင်းကပြညာထွက်တယ်နောက်ကပရမသစ္စာလိုက်ပြီရှင်းကဘယ်လိုပြညာထွက်လဲလဲလေသမားဆိုရင်လေသမားရဲ့ပြညာထွက်ပွန်ညာဆိုင်တဲ့ပုဂ္ဂိုလ်ဆိုပွန်ညာဆိုင်တဲ့ပုဂ္ဂိုလ်ပြညာထွက်တယ်အဲစိန်တဲ့ကုံတဲ့ဆိုရင်စိန်တဲ့ကုံတဲ့လို့ပြညာထွက်တယ်ရွှေဆိုင်ဆိုရင်ရွှေဆိုင်ရဲ့လို့ရွှေဆိုင်ရွှေဆိုင်ပိုင်ရှင်ရဲ့လို့ပြညာထွက်တယ်အထဲပိုင်ရှင်ဆိုလို့ရှိရင်အထဲဆိုင်ပိုင်ရှင်လို့ပြညာထွက်တယ်လဲပိုင်ရှင်ဆိုလို့ရှိရင်ပြင်းလဲပိုင်ရှင်လို့ပြညာထွက်တယ်အိမ်ပိုင်ရှင်ဆိုရင်အိမ်ပိုင်ရှင်လို့ပြညာထွက်တယ်။ကျောင်းပိုင်ရှင်ဆိုကျောင်းပိုင်ရှင်ပြညာထွက်တယ်။ပြညာသွားရတတ်သက်ပါတယ်။ပြညာကရှိကထွက်။ပိုင်ရှင်နဲ့ပြညာကရှိကထွက်တယ်။အဲ့ဒီတော့ကိုပြညာသွားရတတ်သက်ပါတယ်လို့ဘုရားကဒီလိုဟောတယ်။ပြညာသွားရတတ်သက်ပါမယ်။ပြညာကဘယ်လိုထွက်တယ်လဲတဲ့စိတ်ကလေးဟာ24နာရီရှိတဲ့အ낵ကဥပဇင်းတို့တောရမှာဆိုတော့ကျောင်းတော်ကဥပုသ်ဆောင်လိုက်တဲ့အချိန်ခါကျတော့ဘယ်စကားပြောလဲဆိုတာစိတ်ကလေးကညှော့ထားတာနော်ပြညာသွားရတတ်သက်ပါနွားသမားကလည်းငကုံသေးကလည်းနွားအကြောင်းပြောတယ်အဲ့တော့ငကုံသေးကလည်းနွားအကြောင်းပြောတယ်ကိုညာစိုက်တဲ့ပုဂ္ဂိုလ်ကလည်းကိုအကြောင်းပြောတယ်လယ်သမားကလည်းလယ်အကြောင်းပြောတယ်ဥပုသ်ဆောင်ရတော့မှအထယ်ရောက်တဲ့ပုဂ္ဂိုလ်ကလည်းအထယ်ရောက်တဲ့စကားပဲပြောတယ်ပဲပြုတ်ရောက်တဲ့ပုဂ္ဂိုလ်ကလည်းပဲပြုတ်ရောက်တဲ့စကားပဲပြောတယ်ပြညာသွားကြတတ်တဲ့ပါတဲ့စိတ်ကလေးကနံလေးကဘယ်မှာညှော့ထားလဲဆိုတာကိုယ်စိတ်သာကိုယ်စိတ်ကြနံလေးညှို့ရတရားဌာနဘယ်သွားမထင်လားနံညှို့ရဌာနတမာရီဘယ်ပေါ်တည်ကြည်နေလဲစိတ်ကလေးကတည်ကြည်သောစိတ်ဟာတမာရီမပြောင်းမလွှဲပဲတည်ကြည်တာတမာရီလောကီတမာရီလောကုတ္တရာတမာရီတမာရီကနှစ်ဌာနရှိတယ်ပြညာတမာရီပရမတ်တမာရီတဲ့အဝိဇ္ဇာတမာရီဝိဇ္ဇာတမာရီနှစ်ဌာနရှိစိတ်ကလေးကအဝိဇ္ဇာပေါ်မှာတည်နေလို့ရှင်အဝိဇ္ဇာသမာဓိဝိဇ္ဇာသမာဓိဆိုတာပညာပေါ်ယုံနာပေါ်မှာတည်နေလို့ရှင်ဝိဇ္ဇာသမာဓိအဲ့တော့အ ဝိဇာသမာဓိဆိုတာပညာဘောယုံနာဘောမှာတည်နေလို့ရှိရင်ဝိဇာသမာဓိအဲ့တော့အဝိဇာသမာဓိဝိဇာသမာဓိနှစ်ဌာနပဲရှိအဲ့တော့ဥပဇင်းတို့နယ်ပြင်မှာဥပဇင်းနားထောင်နေအတိတ်ကာလတုန်းကကြားလာခဲ့တယ်ကျောင်းတော့ဗျာသွားပြီးတော့တန်ဃာတော်အရှင်မြတ်များရှိတောင်းပြီးရွေးတာသီလတွေစောက်တည်တာပြောတာနော်နိစ္စကိတဝါရိတဝိသုကဒါသနတမာလကန္တဝိလိပနဒါရဏမန္တနတဝိဘူဒနဌာနဝေရမဏိသိခာပရံသမာရိယာမိတသံဃာတော်အရှင်များကချပဲတဲ့သူတို့ကနောက်ကလိုက်ဆိုတဲ့နောက်ပြီးတော့ဗျာဘယ်လိုလဲတဲ့စကားထိုင်ပြီးပြောတယ်ပရိသေကတော့လောက်ကနေပြီးတော့ကြောက်ကြောက်ကြောက်ကြောက်ကြောက်နေစိတ်စိတ်တယ်ဗျာစိတ်တော့ဘယ်အကြောင်းပြောလဲတဲ့ဥပဇင်းကြားတာပြောတာနော်သီလလုံလို့လားတဲ့သီလမလုံပါဘူးဘယ်အကြောင်းနေပြောလဲတဲ့ကိုညာစိုက်တဲ့ပုဂ္ဂိုလ်ကိုအကြောင်းကိုပြောတယ်ကိုစိုက်ခြင်းပုဂ္ဂိုလ်ချင်းပုဂ္ဂိုလ်ချင်းသူတို့ချင်းသူတို့ချင်းတွေးကြတာပေါ့နှကုံတဲ့ချင်းနှကုံတဲ့ချင်းတွေးတယ်အဲ့တော့လေသမားလေသမားချင်းတွေးတယ်တွေးကြတယ်အဲ့တော့ခြံသမားခြံသမားချင်းတွေးကြတယ်အထယ်ရောက်တဲ့ပုဂ္ဂိုလ်ချင်းအထယ်ရောက်တဲ့ပုဂ္ဂိုလ်ချင်းတွေးကြတယ်ဥပုပ်ဆောင်တဲ့အချိန်ခါကျမှပြောတာအဲ့ဒီတော့ဘယ်လိုပြောရလဲတဲ့ကိုစိုက်တဲ့ပုဂ္ဂိုလ်ကြပြန်တော့လေကိုစိုက်တဲ့ဥစ္စာကိုကွန်လေချင်းပြောကြကွန်ဖေးကွန်ကြဆိုင်တဲ့ပုဂ္ဂိုလ်ဟေးမမဲရီအော်ဗတိကြတော့လက်ကကြောက်ကြောက်ကြောက်ကြောက်ကြောက်ဒီလိုစိတ်မမဲရီတော်ဒီလိုပြောရညီကွန်ကြဟာခွန်ရတဲ့ဘာဘလောက်ရလဲအဲ့လိုပြောတယ်ဗတိကြတော့စောက်စိတ်နေတယ်ကြောက်ကြောက်ကြောက်ကြောက်စိတ်ငါကွန်ညာဤဗတိကြတော့စိုက်နေပါငါကွန်ညာငါဤခွန်ရတဲ့ဘာကိုအချင်းတစ်ဆယ်လောက်ရတယ်မော်ဖီသွားပြီးတော့ပို့လိုက်ပါတယ်ပါပါအာခါကတဲ့မခေါ်လဲမခေါ်တတ်ပါဘူးပါပါအာခါကသိမ့်လိုက်တယ်တဲ့ဟိုတဲတော်တော်နဲ့လည်းပိုက်ဆံမပေးဘူးတဲ့ဟိုတဲဖောက်တယ်ပေးရတယ်တဲ့တပိတ်စာကိုနှစ်ကျက်နေတယ်အချင်းတစ်ဆယ်မှ20ရပါတယ်တဲ့အေးကြီးမိုက်တာကိုတဲ့တယောက်ကပြောဘယ်လိုပြောလဲတယောက်ကကွန်းတယ်ကွန်းဆိုင်တဲ့ပုံပေါ်ကျမားတာပေါ့အေးတဲ့ကြီးကမော်ဖီသွားတာကိုအေးတဲ့ပါပါလည်းတွင်နေရောက်တာပေါ့တဲ့ကြည့်လို့ပြောတယ်တယောက်ပါငါတော့အေးတယ်အဲ့ဒီမသွားဘူးတဲ့ပြောတာကြောတာကြားတာပြောတာဥစ္စာငါသွားတာတော့ဘယ်သွားလဲပေါ်ပြီးတော့ငါမသွားဘူးအေးတယ်ငါတော့အလိမ့်လဲပြေးရောတဲ့တောဘက်ကိုမြစ်ဆောင်ပြေးတယ်အေးတယ်အလိမ့်လဲကြတော့ငါတော့တခါတည်းကိုဒီလိုပဲအေးတယ်ငါတော့ရှောက်ရောင်းတာပဲတဲ့ရှောက်ရောင်းတော့တဲ့ကွန်းတပိတ်သားဟောသုံးချက်စီရောင်းရတယ်အေးတယ်ကွန်းအချိန်30ရတယ်ငါငွေ30ရခဲ့တယ်အေးတယ်ဟောခဏလေးပဲတဲ့နာယူဝက်သားသားလေးကုန်းတာပဲအေးတယ်ညီကပေါသွားတာဘူးတဲ့မော်ဖီသွားတာဘူးတဲ့ပပအာကနဲ့တွေ့တာပေါ့တဲ့အဲ့ဒီတော့အဲ့ဒီတော့ကိုယ်နဲ့ချင်းပြောတာတွေ့ကြအဲ့ဒီတော့နောက်ကြတော့သူတို့နည်းနည်းလေးလူကုန်တာနေပေါ့ဗျာတို့တွေ့ပြန်တယ်ဘယ်လိုပြောလဲတဲ့တယောက်ကအမမရှူရီညီသမီးလေးကလေဘယ်နဲ့တအောင်မလဲအေးငါသမီးလေးကအေးတဲ့အခုတော့ဆယ်တန်းဖြေနေပြီအေးတဲ့နောက်ကြလို့ဆိုလို့ရှိရင်ပြဒီတန်းကနေပြီးတော့အပေါင်းအသင်းကောင်းလို့ရှိလို့ရှိရင်လည်းအေးတဲ့ဝိဇ္ဇာဓာတ်နေပါလေရမှာပေါ့။အဲသမီးအကြောင်းပြောတယ်။ငါသားလေးကတော့အေးတဲ့အခု12တန်းလောက်အောင်ပြီအေးတဲ့ဒီတစ်ခါဆိုလို့ရှိရင်ပြအင်ဂျင်နီယာလိုက်လိုက်ပါအေးတဲ့။အဲ့လိုပြောတယ်။ဥပုံတော်စောင့်နေဗျာသမီးလေးသမီး12တန်းအောင်တာကိုပြောတယ်။သားအင်ဂျင်နီယာလိုက်မှာကိုပြောတယ်။သမီးအကြောင်းရယ်သားအကြောင်းရယ်ဒါပဲပြောတယ်။ဥပုပ်ဆောင်တဲ့အချိန်မှာအဲ့ဒီတော့နောက်တဦးကလည်းတကားလေးထိုင်ပြီးတော့ပရိကြီးတော့ကြောက်ကြောက်နဲ့စိတ်တယ်ဗျဘယ်လိုစိတ်တယ်လဲရွှေဘုံကိုတက်တက်ပြီးတော့တကားလေးနွားကြီးချတဲ့ပုံကိုယ်ကြီးပေါ့ဗျာနှကုံသေးကြီးပေါ့ဘယ်လိုပြောလဲဖေးမောင်သာဇံကြီးတဲ့မင်းမနေ့ကချလာတဲ့နွားဟာတဲ့ကွာတဲ့တတွဲချလာတဲ့ရှစ်ကောင်ဟာတဲ့ဘလောက်ညာမြတ်တယ်လဲကွာတဲ့ဟာတဲ့ငါနွားဟာကွာတယ်မနေ့ကတော့ချလာတာနွားတို့လည်းချလာတယ်ရှစ်ကောင်ကွာတယ်ရှစ်ကောင်ချလာတဲ့ဥစ္စာလေးကောင်ရောက်လိုက်တယ်အရင်တော့ကြေးပြီးကွာလေးကောင်မြတ်တယ်ကွာဒီလေးကောင်ဟာဖြင့်ငါအတိတ်ကတော့ဟောမနေ့ကတော့ချလာတဲ့နွားတကောင်ကို100အစိတ်ပေးရတယ်ကွာအခုက350 400အစိတ်တော့ရမယ်ကွာအဲဒီလေးကောင်ဟာဖြင့်ငါငွေ2300ကတော့ငါကျိန်းသိနေပြီကွာဟုတ်လားနွားအကြောင်းပြောတယ်ဗျဟိုပုဂ္ဂိုလ်တယောက်ကဘယ်လိုပြောတယ်လဲတဲ့နွားကနှကုံတယ်တယောက်ကလည်းအေးကွာတဲ့မင်းကတော့ငါမနစ်ကချလာတဲ့နွားကွာတဲ့နွားကပိနေတော့ငါကမန်းကန်းရောက်ပြရတယ်ကွာတဲ့မြတ်တော်မြတ်ပါရဲ့ကွာတဲ့800 800လောက်ပဲကြာမှာတဲ့ကွာတဲ့အခုဟာပြက် ကုန်သွားတယ်ကွာတဲ့ငါတို့ဒီနေ့တော့စောစောသွားမယ်ကွာတဲ့အဲပရိကြီးကတော့လက်ကသိနေပြောတော့ပါလေတဲ့နွားအကြောင်းပြောတယ်အဲ့ဒါသမီးအကြောင်းပြောတဲ့ပုဂ္ဂိုလ်ရဲ့သားအကြောင်းပြောတဲ့ပုဂ္ဂိုလ်ရဲ့နွားအကြောင်းပြောခဲ့တဲ့ပုဂ္ဂိုလ်ရဲ့ကောင်းအကြောင်းပြောခဲ့တဲ့ပုဂ္ဂိုလ်ရဲ့နောက်တအောင်ကြတော့ဘယ်လိုဖြစ်လဲတဲ့ဥပုပ်ပဲစောင့်နေရင်ရည်ရည်ကြည့်လိုက်တာပြေဩတဲ့ခက်တာပဲတဲ့အမတော်ငွေကလည်းမပေးဘူးကွာတဲ့ကိုမီးတဲ့အမတော်ငွေမပေးလို့ဘူးတဲ့ပြန်ဆက်ရမှာလည်းခက်တာပေါ့တဲ့အဲဥပုပ်ဆောင်ရင်ပြောတာနော်ဥပဒင်းကြားတာကြားတာပြောတယ်အမတော်ငွေလည်းမပေးဘူးကွာခက်တာပေါ့ကွာတဲ့နောက်ပြိုးလည်းမထောင်ရတော့ဘူးကွာတဲ့ရေကြည့်လို့တော့ဖြူခါပြီးတဲ့အမတော်ငွေကတော့ငါတော့မပေးတော့ဘူးကွာတဲ့နောက်ကွာအဲ့လိုပြောတယ်အဲ့တော့ကြောက်သွားပြီးတော့သီလတနည်းတည်းရကလေးစောင့်ရတဲ့သီလစောင့်တပါတော့သီလတော့စောင့်ပါရဲ့ညတ်သောသီလမရဘူးအယုတ်ဆုံးသီလဖြစ်ဒါကြောင့်လို့ဘုရားရှင်ကိုတော်မြတ်ကြီးကသီလကိုလည်းရှိတယ်ဘယ်သီလဘယ်သီလလဲတဲ့အဲ့ဒီတော့ကြောင်းတော့သွားပြီးတော့ဓမ္မတာဥပုပ်တော့စောင့်ရပါရဲ့ဓမ္မတာဥပုပ်စောင့်ပြီးတော့ဘယ်သီလတွေရလဲမေးစရာအကြောင်းတရားရှိတယ်ပြောနေတဲ့အကြောင်းတရားသမီးအကြောင်းပြောတော့သမီးဥပုံမယုတ်သေးပါပါအကဝယ်လို့မရဘူးလက်ဖက်ချောက်လည်းဝယ်လို့မရဘူးနိုင်လို့အင်းကြီးလည်းဝယ်လို့မရပါဘူးအခုပစိုးတစ်ထည်ဘလောက်ဖြစ်နေတယ်ဆိုတော့ပစိုးအကြောင်းနိုင်လို့အင်းကြီးအကြောင်းမယုတ်သေးအကြောင်းလက်ဖက်ချောက်အကြောင်းဒါပဲပြောအဲ့တော့ကြောင်းတော့သွားပြီးတော့သီလတော့ဆောက်တည်ပါရဲ့ပရိကြီးတော့စိတ်နေပါရဲ့ပြောနေတဲ့ဗဇက်ကတော့ပွားများနေတဲ့မဲခင်ရှစ်ပါးကဘယ်မဲခင်ပွားများလဲတဲ့သမီးမဲခင်ကိုပွားများတယ်။သားမဲခင်ကိုပွားများတယ်။ငရုတ်သီးမဲခင်ကိုပွားများတယ်။လက်ဖက်ချောင်းမဲခင်ကိုပွားများတယ်။နိုင်လုံးအင်ကြီးမဲခင်ကိုပွားများတယ်။အဲလယ်သမားကလည်းလယ်မဲခင်ကိုပွားများတယ်။အဲကောသမားကလည်းကောမဲခင်ကိုပွားများတယ်။နွားသမားကလည်းနွားမဲခင်ကိုပွားများတယ်။သမီးမဲခင်သားမဲခင်ဒါတွေပဲပွားများတယ်။ဒီမဲခင်ပွားများနေတော့ဗာမဲခင်လေတဲ့။အဲ့ဒီမဲခင်ကမိစ္ဆာမဲခင်အဲ့ဒီမိစ္ဆာမဲ့ကတနေ့စဉ်ဒီစိတ်ပဲရှိတယ်ဒီစိတ်ကလေးရှိတော့တဲ့24နာရီရှိတဲ့အ낵ကဒီစိတ်ပဲသံလဲလဲကိစ္စအဲငရုတ်တိကိစ္စကွန်ကိစ္စအဲလက်ဖက်ချောက်ကိစ္စအထယ်ကိစ္စဒီကိစ္စပဲရှိတယ်ဒီကိစ္စတွေပဲသူပြောနေတာပဲအဲ့တော့အဲ့ဒီကြောင်းတော့သွားပြီးတနေ့တည့်ရက်ကလေးကိုသီလမြတ်အောင်သီလကိုမဆောက်တည်မဆောက်တည်တော့ဘာသီလဖြစ်နေလဲတဲ့ဟာနာဘာကြီးရသီလတဲ့အယုတ်ဆုံးသီလဖြစ်ကံပေါ်တဲ့အချိန်ကဒီသီလလည်းမရဘူးလားရပါတယ်ဗျကံပေါ်တဲ့အချိန်ကအကျိုးပေးမယ်လူရဲ့နတ်ရဲ့ဖြစ်တဲ့အချိန်ကသူကအကျိုးပေးမလို့စောင့်တယ်အဲ့ဒီကံသီလနိဗ္ဗာန်ရမလားဘယ်တော့မှမရဘူးစိတ်သာချနိဗ္ဗာန်ရတဲ့သီလမျိုးမဟုတ်ဘူးဒီသီလမျိုးကအပယ်လဲလွတ်မဲ့သီလလားမလွတ်ကမလွတ်ဘူးမလွတ်ပါဘူးဒါဘာကြောင့်မလွတ်တယ်လဲတဲ့အယုတ်ဆုံးသီလဖြစ်လို့အဲ့ဒီသီလဘာခေါ်လဲတဲ့ဟာနာသီလဟာနာဘာကြီးရသီလခေါ်တယ်သီလကလည်းဘယ်နှစားရှိလဲတဲ့၄စားရှိဟာနာဘာဂိယသီလတဲ့ဝိသေသဘာဂိယသီလတဲ့ခိတိဘာဂိယသီလတဲ့နိဗ္ဗိဒဘာဂိယသီလတဲ့ဟောသီလ၄စားရှိအဲ့ဒီသီလတွေအဲဒီသီလကြောင်းတော့သွားစောက်တည်ပါရဲ့စောက်တည်တော့အယုတ်ဆုံးသီလဖြစ်ဘယ်သီလလဲတဲ့သမီးသီလသားသီလကွန်သီလနွားသီလငရုတ်သီးသီလနိုင်လူသီလဒီသီလတွေလဲသီလသဘာသီလဒီသီလတွေဖြစ်နေအယုတ်ဆုံးသီလဖြစ်တယ်ပွားများတာကပါမဲ့ခင်ပွားများလဲတဲ့သမီးမဲ့ခင်သားမဲ့ခင်နွားမဲ့ခင်အဲလက်ဖက်ချောက်မဲ့ခင်အထယ်မဲ့ခင်အဲဒီ24နာရီရှိတဲ့နေ့ကဒီစိတ်ပဲရှိတယ်အဲဒီစိတ်ရှိတော့အကြောင်းအတရားအကျိုးတရားတဲ့နာအကြောင်းရုပ်အကျိုးတဲ့ရုပ်အကြောင်းနာအကျိုးတဲ့ဒီစိတ်ပဲရှိတယ်အဲဒီစိတ်ကဘယ်သွားမယ်စိတ်လဲတဲ့အပေလေးပါအပေလေးပါအဲဒီစိတ်တွေအဲဒီတော့ဒီမဲ့ခင်တွေကိုပွားများနေတာပဲ24နာရီရှိတဲ့နေ့ကသီလတော့သွားပြီးစောက်တည်ပါရဲ့အဲ့ဒီသီလကအယုတ်ဆုံးသီလဖြစ်ဟာနာဘာဂိယသီလခေါ်တယ်ဟာနာဘာဂိယသီလဆိုတာရုပ်တယ်ကံပေါ်တဲ့အချိန်ခါကျတော့ तू ကအကျိုးမပေးဘူးလားပေးပါလိမ့်မယ်အသက်ရှိပေးပါလိမ့်မယ်အဲကံပေါ်တဲ့အချိန်ခါ तू ကအကျိုးပေးမယ်အဲ့ဒါပါလေတဲ့အယုတ်ဆုံးသီလအပေလေးပါလွတ်မလားမလွတ်ပါဘူးအဲ့ဒါပါလေတဲ့ဟာနာဘာဂိယသီလခေါ်တယ်အယုတ်ဆုံးတရားသီသီဘာဂိယသီလတဲ့ဝိသေသဘာဂိယသီလတဲ့နိဗ္ဗိဏဘာဂိယသီလတဲ့နိဗ္ဗိဏဘာဂိယသီလရဲ့သီသီဘာဂိယသီလရဲ့ဝိသေအဲဝိသေသဘာဂိယသီလရဲ့တဲ့ဝိသေသဘာဂိယသီလဆိုတာသူများနဲ့စကားမပြောဘဲနဲ့တယောက်တည်းနေပြီးတော့တခါတည်းကိုသစ်ပင်ရိတ်ဝါပင်ရိတ်ကိုနေပြီးတော့တခါတည်းဝိသေသအထုသလဲစောင့်ထင်းတဲ့သီလအဲ့ဒါဝိသေသဘာဂိယသီလအဲ့ဒီဝိသေသဘာဂိယသီလကခုနဟာနာဘာဂိယသီလတဲ့သူကမြတ်တယ်ဗျာသူကအကျိုးရှိတယ်မြတ်လိမ့်သီလချင်းနဲ့တူတာမဟုတ်ဘူး ဝိသေသဘာကြီးကသူများအထိုးတလဲသူကသီလကိုမချိုးမဖောက်အောင်တော့တခါတည်းဝိသေသဘာကြီးကစကားမပြောဘဲနဲ့သစ်ပင်ရိပ်ဝါပင်ရိပ်ကိုတွားပြီးတယောက်တည်းနေပြီးတော့စကားမပြောဘဲနဲ့သီလကိုထိန်းထားအဲ့ဒါဝိသေသဘာကြီးကသီလဆိုတယ်ကိုနဟာနဘာကြီးကသီလတယ်သူကမြတ်ဝိသေသဘာကြီးကသီလတယ်ထိသိဘာကြီးကသီလရှိသေးထိသိဘာကြီးကသီလကပရိတလုံးကိုကင်ပြီးတော့ထိသိထိတာလေးသိသိသိသိပြီးတော့ဘာကိုရှုနေလဲပရိတလုံးကိုကြောက်ခနဲ့ချလိုက်ဂုံတော်ဒီစိတ်ဖရာဖြင့်ဖရာတလုံးနဲ့မြတ်စွာဘုရားမြတ်စွာဘုရားမြတ်စွာဘုရားမြတ်စွာဘုရားမြတ်စွာဘုရားမြတ်စွာဘုရားမြတ်စွာဘုရားမြတ်စွာထိတာလေးသိထိတာလေးသိထိတာလေးသိပရိတလုံးထိတာသိလိုက်ထိတာလေးသိလိုက်ထိတာလေးသိထိသိထိသိထိသိထိသိထိသိတာလေးပဲရှိတယ်အဲ့ဒါဘာသိလာလဲတဲ့ထိသိဘာကြီးရသိလာတဲ့ခုနဝိသေသဘာကြီးရသိလာတဲ့သူကမြတ်သိလာခြင်းလဲတူသလားတဲ့မတူပါဘူးဟာနာဘာကြီးရသိလာတဲ့ဝိသေသဘာကြီးရသိလာကမြတ်ဝိသေသဘာကြီးရသီလတဲ့ထိသိဘာကြီးရသီလကမြတ်ထိသိဘာကြီးရသီလတဲ့နိဗ္ဗိန္ဒဘာကြီးရသီလကမြတ်နိဗ္ဗိန္ဒဘာကြီးရသီလဆိုတာဖယားဟောတာတဲ့228ဆွဲသောသိက္ခာဟောကိုတဲ့ထိသိစောက်လျှောက်တာတဲ့သီလနိဗ္ဗိန္ဒဘာကြီးရဣန္ဒြိယသံဝရသီလဣန္ဒြိယသံဝရသီလဖယားဟောတာ228ဆွဲသောသိက္ခာပုဂ္ဂိုလ်ဘယ်သီလမှနိုင်ကြလဲတဲ့တကား6ပေါက်ကအာယုံ6ပါးဟာဖြင့်မျက်စိဣန္ဒြေနားဣန္ဒြေနှာခေါင်းဣန္ဒြေပါးစပ်ဣန္ဒြေကိုယ်ပေါက်ဣန္ဒြေမနှောဣန္ဒြေဣန္ဒြိယသံဝရကိုနိုင်မဗျာသီလလုံတာအဲ့ဒါမှ228သောသိက္ခာပုဒ်လုံနေဗျာဒီလိုမှအသိမှမရှိဘဲနဲ့ဘယ်ကလာလုံမှာတော့ဘုရားဟောထားတဲ့တရားဥစဉ်ဟောတာဟုတ်ပါဘူး228သောသိက္ခာပုဒ်ဆိုတာသံဃာတော်အရှင်များများအခုဥစဉ်ကူမှာထေကြီးတွေလေသာဆရာဘီးလင်းကလေသာဆရာတော်တို့အလူကြီးကဆရာတော်ကြီးတို့ဝါတော်40ကျော်ကြီးတွေဝါတော်30ကျော်ကြီးတွေမြင်းမူကဆရာတော်ကြီးတွေအဲတော့လာပြီးတော့ဥပဇင်ကူမှာအခုကျင့်ကြအထုတ်နေပါတယ်ဗျာအဲ့ဒီပုဂ္ဂိုလ်တို့ကြီးတွေကဖယားဟောထားတဲ့တရားသီလ228ဆွဲသောသိက္ခာပုဒ်ဆိုတာဘယ်သိက္ခာဘယ်သိက္ခာဆိုတာဒီဆရာတော်ကြီးတွေကသုံးမဩဝါဒပေးလို့ဥပဇင်သိပါတယ်ဗျာဥပဇင်ကစားလို့မသိလို့အဲဒီဆရာတော်ကြီးတွေဟာဘီးလင်းမှာလေသာဆရာတော်တဲ့အလူမှာလည်းဆရာတော်ကြီးဝါတော်40ကျော်ကြီးပါပဲမြင်းမူကဆရာတော်ကြီးကလည်းပါလေဝါတော်30ကျော်ပါပဲတဲ့အဲမြင်းမူမှာဆိုလို့ရှိရင်အပြင်စကိုင်းဒီဘက်မှာဆိုလို့ရှိရင်ဝိနေဆရာခုံယုံဝီနီတို့ဆရာတော်ကြီးပါပဲဗျာအဲဆုံးဖြတ်တဲ့တရားဖြတ်တရားဆုံးဖြတ်တဲ့ပုဂ္ဂိုလ်ကြီးတွေပါပဲဗျာအဲ့ဒီပုဂ္ဂိုလ်ကြီးတွေကဥက္ကဋ္ဌဒီပုံကဒီလိုဆိုဒီလိုဆိုဝီနီတော်ကဒီလိုဆိုတော့သင်ကြားလည်လာပြုလို့ဥပဇင်ဆရာအာနိသင်ခါနေပါလေဗျာအဲ့ဒါကြောင့်မလို့ဒါလည်းအခုဆရာတော်သမတော်ကြီးတွေကသို့ဆုံးမဩဝါဒပေးလို့228တွယ်သောသိက္ခာပုဒ်ဟာဖြင့်ဖျားထားဖြစ်ခဲ့တဲ့ပညာတော်ဟာဖြင့်တဲ့ဘယ်သီလမှနိုင်တယ်လေတဲ့ဣန္ဒြိယသံဝရသီလမှနိုင်ပါတယ်ဗျာဣန္ဒြိယသံဝရသီလဆိုတာဘယ်သီလလဲတဲ့တက္ကသိုလ်ဘောက်ကအာယု6ပါးဟာဖြင့်ထိမ့်သိမ့်စောက်လျှောက်ထားတဲ့သီလဟာပါလေတဲ့အသိထားတဲ့ပုဂ္ဂိုလ်အသိရှိတဲ့ပုဂ္ဂိုလ်နောက်ကြမှာစိတ်တွေကိုသီလလုံပုံတွေကိုမဲ့ခင်ရှင်းပါဘူးတရားဟူတွေဟောမယ်အဲ့တော့တရားတော်မှာပြအဲ့ဒီဟာနဘာဂိယသီလဝိသေသဘာဂိယသီလထိသိဘာဂိယသီလနိဗ္ဗိန္ဒဘာဂိယသီလအဲ့ဒီနိဗ္ဗိန္ဒဘာဂိယသီလကမှအမြတ်ဆုံးသီလနိဗ္ဗာန်သွားတယ်ခုနသီလတွေကဘာလဲတဲ့မမြတ်ဘူးလားတဲ့မြတ်ပါတယ်လူပြေနတ်ပြေဗြမပြေဒါပဲသွားအဲ့ဒီသီလတွေကငဲဟာနဘာဂိယသီလထိသိဘာဂိယသီလဝိသေသဘာဂိယသီလအဆုံးဆုံးဘဝဗြမ20အောက်တန်ကတော့ဒါပဲသွားအဲ့ဒီသီလတွေကဘာကြောင့်လဲတဲ့ထိသိဘာဂိယသီလကဗြဟ္မာ20သွားဝိသေသဘာဂိယသီလကနတ်ပြေသွားအဲ့ဒီကဒီသီလတွေကဒီအကြောင်းဒီအကျိုးပဲရှိတင်းပြန်မှာနိဗ္ဗာန်သွားမလားတဲ့ဘယ်သွားမှမသွားဘူးကမှစိတ်တွေပြောတာအဲ့ဒီတော့နိဗ္ဗိန္ဒဘာဂိယသီလကမှနိဗ္ဗာန်သွားတယ်အဲ့ဒီတော့အကြောင်းတရားအကျိုးတရားတဲ့တရားတော်မှာများမျောတရားတဲ့အဲမျောတရားဆိုတဲ့ဥစ္စာကဘယ်ဟာလဲတဲ့မျောတရားဆိုတာဗာလဲပရိစိတ်နေတာမျောတရားဘယ်တော့မှနှိပ်ပါမရတဲ့တရားမျောနေတာပဲဘာကြောင့်လဲတဲ့အကြောင်းတရားအကျိုးတရားခုနဟောလိုက်တယ်24နာရီရှိတဲ့အ낵ကဘယ်မှာစိတ်ကလေးကြနေလဲဆိုလို့ရှိရင်အဲတချို့ပါအာကိုတဲ့အာကိုအာကိုထားတာကဘယ်အာကိုဘာနဲ့စကားပြောလဲဆိုတာကိုယ်စိတ်ကိုယ်စိတ်တချို့ဘာနဲ့စကားပြောလဲတဲ့နတ်တီနဲ့စကားပြောနေတယ်ဘယ်နတ်တီနဲ့စကားပြောလဲတဲ့အောင်နဲ့တင်းနဲ့38မိနစ်စကားပြောတယ်ပုပ်ပါကမေတော်ကြီးတင်းနဲ့စကားပြောတယ်မင်းကြီးမင်းလေးနဲ့စကားပြောတယ်မင်းကြီးမင်းလေးနဲ့စကားပြောနေတယ်ဘယ် အခုကတည်းကပြစ္ဆုတ်ပံကာလကမင်းကြီးမင်းလေးနဲ့စကားပြောရင်မင်းကြီးလေးအောင်မင်းကြီးလေးအောင်ကိုဝင်မယ်လားမစကားပြောတာဒါပဲပြောတယ်နတ်ကြီး၆တက်ကနတ်တွေနဲ့စကားပြောနေတာမဟုတ်ဘူးကွယ်မဟုတ်တဲ့မိစ္ဆာနတ်တွေဘာမှအကျိုးမပေးနိုင်တဲ့နတ်တွေကိုသွားပြီးတော့မိစ္ဆာနတ်တွေနဲ့စကားပြောတယ်အဲ့ဒီစကားပြောတာကိုစကားပြောတဲ့ရှိကိုဘယ်အလေအကျင့်ရှိတယ်လဲတဲ့24နိုင်ရှိတဲ့အ ਨੇ ကဘာကိုအာစိန်တကံပြုတ်နေလဲဆိုတာအဲ့တော့ဖိုးသမားကလည်း24နိုင်ရှိတဲ့အ ਨੇ ကဖိုးနဲ့ပဲစကားပြောတယ်စိတ်ကလေးကဖိုးပါပဲပြောတယ်ပုပ်ပပြီးမယ်တော်ကြီးကိုအာကိုနေတဲ့ပုဂ္ဂိုလ်ကပုပ်ပမယ်တော်ကိုစိတ်ကလေးကညှော့ထားတယ်မင်းကြီးမင်းလေးကိုကိုကိုွယ်တဲ့ပုဂ္ဂိုလ်ကလည်းမင်းကြီးမင်းလေးကိုညှော့ထားတယ်အဲအဲ့တော့စိတ်ကလေးပြောတာနော်နာအကြောင်းရုပ်အကျိုးရုပ်အကြောင်းနာအကျိုးကာလသုံးပါဒီတိုင်းသွားတယ်အဲ့တော့စိတ်ကလေးက24နိုင်ရှိတဲ့အ ਨੇ ကဘယ်ဟာကိုအာကိုထားတယ်လေတဲ့နာကြောက်ရုပ်ကျုပ်ရုပ်ကြောက်နာကျုပ်လို့ဘုရားဟောထားတယ်။သေကာနိဆက်ဆက်ဘာနဲ့စကားပြောလဲတဲ့။အောက်မှာဘာရီနဲ့စကားပြောနေလဲတဲ့။မင်းကြီးမင်းလေးနဲ့စကားပြောနေရင်မင်းကြီးမင်းလေးရှိသွားမယ်လားမ။ဖိုနဲ့စကားပြောရင်ဖိုရှိသွားမယ်မ။ဖိုဆောက်ရမယ်မ။သမီးနဲ့စကားပြောနေလို့ရှိရင်သမီးဆောက်ရမယ်မ။သားနဲ့စကားပြောရင်သားဆောက်ရမယ်မ။တိုက်ကြီးနဲ့စကားပြောနေရင်တိုက်ကြီးဆောက်ရမယ်မ။ကားကြီးနဲ့စကားပြောနေရင်ကားကြီးနဲ့စကားပြောနေရင်ကားဆောက်ရမယ်မ။ဘဲဒီချက်တည်နဲ့စကားပြောရင်ဘဲဒီချက်တည်ဘဲဒီချက်တည်စီကိုရောက်သွားလိမ့်မယ်မှနွားနဲ့စကားပြောနေရင်နွားနဲ့နွားဖြစ်လိမ့်မယ်မှအဲ့တော့ကိုအကြောင်းနဲ့ကိုအကျိုးပဲကိုစကားပြောတာကဘဲနဲ့စကားပြောလဲတရားသူစည်းကြီးကျတော့ဘဲစကားပြောနေလဲတဲ့တရားကြီးစစ်နေတာပဲအဲစိတ်သာချဝိလုံနေကြပြန်တော့လဲတဲ့ဘာလဲနေတဲ့လွတ်ဖို့လောက်နဲ့ခေါင်ကျဖို့လောက်ပဲဒါပဲလဲနေတဲ့စိတ်သာချအကြောင်းတရားအကျိုးတရား24နာရီရှိတဲ့အ ਨੇ ကဒီစိတ်ပဲဘယ်အမှုငါလာရင်ငွေရဘလောက်ရမယ်ဆိုတဲ့ဥစ္စာလောဘတက်မဲ့နေစိတ်တွေကဘယ်ညှော့တယ်လဲလောဘတက်မဲ့လောဘဆိုတာဘာလဲပိတ်တာပိတ်တာပိတ်တာစိတ်အဲ့တော့တရားသူကြီးတွေလည်းလိမ့်ကြအဲ့တော့တနေ့ကောရှင်မရင်ကြီးတွေလည်းအတိတ်ကလာတော့အုတ်ချုပ်နေတဲ့တိုက်ပြည်ကြီးအုတ်ချုပ်နေတဲ့မင်းလုံနေတဲ့ရှင်မရင်ကြီးတွေလည်း24နာရီရှိတဲ့ကတိုက်ပြည်ကြီးပဲဒါပဲတတိယနေအဲတတိယနေလည်းအဲဒါပဲ तू ကစိတ်ကဒီ24နာရီရှိတဲ့တိုက်ပြည်ကြီးကို तू ကဒါပဲလို့လားဘယ်ဆောက်ရမလဲတဲ့အဲဝေမာတိကပိတ်တာကြီးတော့ဖြစ်တော့မှာပဲဗျာမိစ္ဆာနတ်တွေဖြစ်မယ်ဒါ24နာရီရှိတဲ့အ ਨੇ ကစိတ်ကလေးဟာငါတို့စိတ်ကလေးတွေဖြစ်နေတဲ့ဥစ္စာဘယ်မှာနံလေးညှို့ထားလဲဆိုတဲ့ဥစ္စာတရားသူကြီးကလည်း24နာရီရှိတဲ့အ ਨੇ ကအဲမနဲ့မိုးလင်းလာတဲ့ဆိုတဲ့ကတရားသူကြီးရုံကိုနံလေးငါသွားတော့မယ်ဆိုနံလေးကညှို့တယ်ရုပ်ကြီးကသွားတာပဲနံညှို့လိုက်တယ်နံလေးကအကြောင်းတရားရုပ်ကြီးကသွားတာကအကျိုးတရားထိုင်နေပြီတရားစင်နေတာကနာကအကျိုးခုခံစားနေတဲ့နာအကြောင်းယူအကျိုးယုတ်ကအကြောင်းနာကအကျိုးကာလာသုံးပါဒီတိုင်းသွားအဲ့တော့24နာရီရှိတဲ့အ ਨੇ ကဈေးဆိုင်ထိုင်ရောက်နေတဲ့ပုဂ္ဂိုလ်လည်းယုတ်နာကိုပြင်းပြင်းပြင်းယုတ်နာကိုသိရင်သိပညာပရမတ်ကိုကွဲရင်ကွဲနာယုတ်ကိုသိရင်သိမသိလို့ရှိလို့ရှိရင်ပြက်မနဲ့မိုးလင်းလာဆိုလို့ရှိရင်ထမင်းတော်တထမင်းကြိုက်ကလေးနဲ့ဆိုင်သွားတာပဲနာလေးကငါဆိုင်သွားရအောင်မယ်ဆိုတော့မိုးလင်းလာတဲ့ကအဒီစိတ်ပဲရှိတယ်အဲဒီစိတ်ရှိတာဘယ်သွားမလဲတဲ့ဒီစိတ်ဖြစ်နေတော့နာကကွာချင်တယ်ဆိုတော့စိတ်ကလေးဖြစ်ပေါ်လာတော့ယုတ်ကြီးကသွားယုတ်ကြီးကသွားတာကဘာလဲအကျိုးတရားနာလေးကစိတ်ဆော်ပေးတာကအကြောင်းတရားနာလေးကစိတ်ဆော်ပေးတာကအကြောင်းတရားကနေပြီးယုတ်ကြီးကသွားတာကအကျိုးတရားဈေးဆိုင်ထိုင်ရောက်နေတာကနာအကျိုးဒုက္ခစားနေတယ်အဲနာအကြောင်းယုတ်အကျိုးယုတ်ကြောင့်နာအကျိုးကာလာသုံးမှာဒီတိုင်းသွားတယ်အဲ့ဒါကြောင့်မလို့ပြင်းညက်သွားရတတ်သက်ပါပါတယ်လို့အဲ့ဒီတော့သာသနာကြီးမြင်တဲ့အချိန်ခါမှာတရားဓမ္မများနာညွတ်ရရုပ်စာတိဖြစ်ကြပါလိမ့်မယ်လို့အကြောင်းတရားအကျိုးတရားဖြစ်မှာစိတ်တွေကိုသိရင်သိမသိတဲ့ပုဂ္ဂိုလ်မှန်လည်းများကတော့အကြောင်းအကျိုးမှမမြင်တဲ့ပုဂ္ဂိုလ်သစ္စာလေးပါတရားတော်များကြီးမှမရတဲ့ပုဂ္ဂိုလ်ရေစုံမြော့ပြီးဆုံးလို့မြုပ်ကြပါလိမ့်မယ်လို့ဘာကြောင့်လဲတဲ့သိမှမသိပဲကိုစိတ်မှမသိပဲကိုအဲ့ဒါပါလေတဲ့စိတ်ကိုမသိလို့ရက်ဆင်းရမှာအဲ့ဒါကြောင့်မလို့တရားမကြီးတို့တရားကြီးတို့သာသနာကြီးနဲ့မြင်တဲ့အချိန်ကချိုးချာကျိုးစားပြီးအထုတ်ကြပါလို့ဥပဇင်ကအလုတ်သမားမို့လို့အလုတ်သမားမို့လို့အလုတ်သမားအလုတ်သမားဝါကိုပြောတာအဲဒီတော့ဒီတိုက်နေကြမယ်ဆိုလို့ရှိရင်သာသနာဘကလုတ်တဲ့လုပ်ငန်းစီနဲ့နေကြမယ်ဆိုလို့ရှိရင်ဖြင့်ဒါနာလေးနဲ့တင့်တိမ်မယ်သွားပြီးတော့သီလလေးနဲ့စောက်တည်ထားတဲ့သီလလေးနဲ့တင့်တိမ်မယ်ဒီလိုတင့်တိမ်နေမယ်ဆိုလို့ရှိရင်ဖြင့်တရားဓမ္မများရေစုံမျောကြတော့မယ်ဘာကြောင့်လဲအပေကြတော့မယ်အဲ့လိုမြတ်စွာဘုရားလက်ထက်ကပြိဋိဘံပြုတ်သွားပြီးတော့လှူလိုက်တဲ့ဒါနကုသိုလ်ကံတွေဟာမြတ်စွာဘုရားလက်ထက်အာသာသာရည်ရွယ်အတွက်မှာအဲလှူလိုက်တာပြီးဓမ္မသောကမင်းကြီးလောက်လှူတဲ့ပုဂ္ဂိုလ်ရှိပါဦးမလားပြီးဓမ္မသောကမင်းကြီးကလှူလိုက်တဲ့ဥစ္စာဇေဒီပေါင်း800000တောင်းရေကောင်ပေါင်း800000တောင်းကိတိမသားတွေတဲ့သားတွေသမီးတွေအကအကုန်လုံးသားတွေရှင်ပြုတ်တာပဲအကုန်လုံးဇေဒီပေါင်း800000တောင်းရေကောင်ပေါင်း800000တောင်းတခါတဲ့9ရက်9လတခါတဲ့ဓမ္မကြီး6စီလှူတဲ့အဲလှူအခုပုဂ္ဂိုလ်တွေဒီလောက်လှူနိုင်ပါဦးမလားဒီလှူတဲ့ပုံကိုယ်တွေကြတော့ ယုံနာမမြင်ယုံနာမသိပညာပရမမကွဲဒိဋ္ဌိမပြုတ်တော့မိစ္ဆာဒိဋ္ဌိကြီးဖြစ်ပြီးတော့အပေလေးပါဆင်းပြီးစပိတ်ကြီးဖြစ်ရတယ်ပိဋ္ဌာကြီးဖြစ်ရတယ်စိတ်ကိုမသိတော့အဲ့ဒီတော့ဒီဒကာဒကာမများလည်းပဲထုံနှီးတူသွားပဲမိစ္ဆာဒိဋ္ဌိအသည့်အမြင်လွတ်အောင်လုပ်ကြမလုပ်လို့ရှိရင်ဖြင့်နာညွတ်ရာရုပ်စာတိဖြစ်ကြလည်းပဲကိုသွားရာပညာကဘယ်လိုထွက်ထားသလဲတဲ့အထဲဆိုင်ဆိုအထဲပိုင်ရှင်ဖြစ်လိမ့်မယ်အဲဆက်ပိုင်ရှင်ဆိုဆက်ပိုင်ရှင်ဖြစ်လိမ့်မယ်ရွှေဆိုင်ပိုင်ရှင်ဆိုဆွေဆိုင်ပိုင်ရှင်ဆိုဝေမာတိကပိတ်တာတွေတော့ဖြစ်လိမ့်မယ်စောင့်ရတယ်အဲ့ဒါဘာလဲတဲ့နာအကြောင်းရုပ်အကျိုးရုပ်အကြောင်းနာအကျိုးအဲအကြောင်းအကျိုးဖြစ်နေတာမသိဘူးအဲ့ဒီတော့ဒကာဒကာမများအလောက်ကလုံမှရပါလိမ့်မယ်တို့လုံကြပါလို့ဥပဇင်ကတိုက်တွန်းပါတယ်မလုံဖဲနဲ့တော့မနေကြနဲ့လုံရင်လုံမလုံလို့ရှိရင်စုံစုံမြုပ်လိမ့်မယ်လူသသိမ့်စေတယ်လို့လူတယောက်ဖြစ်ဘူးဘာကြောင့်လဲတဲ့ယုံနာမမြင်လို့ယုံနာမသိလို့သိထားတာကဘာအသိတွေသိထားလဲတဲ့ပညာတွေသိထားလို့ပညာမဟုတ်လို့အဲ့တော့ပညာသိကနေပြီးတော့တရားဒဂမများပညာသိကြောင်းကြပါလို့အသိလေးတွေကြောင်းကြပါလို့ဒါကြောင့်အကျင့်နဲ့ဝင်ကြပါလို့ဒီသာသနာကြီးမိတဲ့အချိန်ခါမှာသမထဝိပဿနာတရားကျင့်ကြအားထုတ်လိုက်လို့ရှိရင်အသိအမှန်နေအမှန်မြင်အမှန်သိတဲ့တရားတွေတွေ့လာပါလိမ့်မယ်လို့ဘာကြောင့်မလို့လဲအဲ့ဒီတော့အသိတွေနော်အဲ့တော့ဥပဇင်းလဲကျင့်လာတဲ့တရားမလို့စိတ်တွေကိုပြောပြအဲ့တော့တရားဓမ္မများဟာဖြင့်အခုခုနကတုန်းကဟောလိုက်တဲ့အကြောင်းတရားအကျိုးတရားဟာဖြင့်အပေတရားအပေကိုမလွတ်တဲ့တရားတွေကိုဟောလိုက်တာအဲအခုတရားဓမ္မများဘုရားကဟောထားတာပညာပရမတ်နှစ်ခုရှိတယ်ဓာတုဇေတီရဲ့ပြိဘောကဇေတီတဲ့ဥဋ္ဌိတဇေတီတဲ့ဓမ္မဇေတီတဲ့ဇေတီလေးပါရှိပရမတ်မှလည်းရှိတယ်ဓာတုဇေတီပြိဘောကဇေတီဥဋ္ဌိတဇေတီဓမ္မဇေတီတဲ့ဇေတီလေးပါရှိဇေဒီလေးပါရှိတော့ပြညာမှလည်းမရှိဘူးလားဒါသမုတ်တိသစ္စာနဲ့ကဓာတုဇေဒီဆိုတာဘယ်ဇေဒီလဲပြညာပရမကိုဒါကြောင့်မလို့ဖယားကကံကတာသိရဲ့လားလို့မေးတာကံကတာဘယ်လိုလဲသမုတ်တိသစ္စာနယ်မြေကဓာတုဇေဒီကဘယ်လိုပရိဘောဂဇေဒီကဘယ်လိုဥဋ္ဌိတဇေဒီကဘယ်လိုဓမ္မဇေဒီကဘယ်လိုသမုတ်တိသစ္စာနယ်ကနယ်မြေကပရမသစ္စာနယ်မြေကဓာတုဇေတိရဲ့ပြိဘောဂဇေတိရဲ့ဥဋ္ဌိတဇေတိရဲ့ဓမ္မဇေတိဇေတိလေးပါရှိတယ်ကံကတ္တအဲကံကတ္တဆိုတော့သမုဒိသစ္စာနေမြေကဇေတိကဘယ်ဇေတိလဲသီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်သီလလုံးပုံသမာဓိလုံးပုံပညာလုံးပုံကိုတခါတည်းကိုဟောခြင်းလို့စိတ်တွေဟောခြင်းလို့ဒီဇေတိတွေကိုပြောတာပါဗျာမရနိုင်အဲ့တော့သမုဒိသစ္စာနေမြေကဇေတိကတဲ့ဘယ်ဇေဒီလဲလို့အဲ့ဒီဇေဒီကိုလည်းကွဲရအောင်ပရမတ်ဇေဒီကွဲရင်တော့ဘယ်ပြောကောင်းမလဲသမုဒိသစ္စာနယ်မြေကဇေဒီကဘာလဲတဲ့ဓာတုဇေဒီဆိုတာဘာလဲတဲ့ညစွာဘုရားကိုတော်မြတ်ကြီးဓာတ်တော်တွေတိဆောက်ကိုးကွယ်ထားတာအဲ့ဒါဓာတုဒီဇေဒီခေါ်တာဓာတ်တော်ဓာတ်တော်ဘယင်းနေပါပြုတ်သွားတော့မဲဒေဇောတာလောင်ပြီးတော့ဓာတ်တော်တွေကျမ်းနေအဲ့ဓာတ်တော်တွေဓာတုဇေဒီခေါ်တယ်အဲ့ဒါဓာတ်တွေညစွာဘုရားဓာတ်တော်တွေအဲ့ဒါဓာတုစီတွေခေါ်တယ်ဒီဓာတ်တော်တွေကဘာလဲပြည့်ညံ့တွေပါဓာတုစီတွေလောကီနယ်ကဒါကိုးကွယ်ရမကိုးကွယ်နဲ့တော့မဖြစ်ဘူးကိုးကွယ်ရမယ်ပရမသစ္စာနဲ့မရောက်သေးဘူးကိုးကွယ်ရဓာတုစီတွေဆိုတာဘာလဲတဲ့ဖရာဤဓာတ်တော်တွေယဟန္တာများဓာတ်တော်တွေရှင်ပစ္စည်းကဓာတ်တော်တွေအက္ခသောကမဟာသောကရှင်သာယပုတ်တရားရှင်မောက္ကလံတို့ဓာတ်တော်တွေအဲ့ဒီဓာတ်တော်တွေတိဆောက်နိဗ္ဗာန်ကူးသွားတဲ့ပုဂ္ဂိုလ်တွေဓာတ်တော်တွေတိဆောက်ကိုးကွယ်တာဓာတုစီတွေပရိဘောဂဇေတိဆိုတာဘာလဲတဲ့ပရိဘောဂဇေတိဆိုတာဘာလဲမြတ်စွာဘုရားဤတောင်မွေးတော်ရေသရုပ်တော်သိမ့်ချွတ်တော်စွဲတော်ဆာတော်အာတော်အဲဒါဒီအဲ့ဒါဒီစူပေါင်းပြီးတော့ဇေတိဘုရားကြီးတိဆောက်ကိုယ်ွယ်တာဘာလဲတဲ့ပရိဘောဂဇေတိခေါ်တယ်အဲ့ဒါစူပေါင်းပြီးတော့ဘုရားဤပရိဘောဂတွေတောင်မွေးတော်သင်္ကာဧကတိသင်္ပိုင်ဒုခမခေါ်တတ်လို့မခေါ်တတ်လို့အဲရေသနုတ်တော်တောင်မွေးတော်သင်္ချစ်တော်ဇွဲတော်ဆန်းတော်အာန်တော်ညရိုးတော်ပေါင်ရိုးတော်ပေါ့ဗျာလက်ရိုးတော်ဒီအရိုးတွေပေါ့အဲ့ဒီဖရာကြီးအသုံးဆောင်နေစူပေါင်းပြီးတော့တဲ့ဇေဒီဖရာကြီးတိဆောက်ကိုးကွယ်တာအဲ့ဒါပရိဘောကဇေဒီခေါ်တယ်အဲ့ဒါညစွာဖရာကြီးဒါပြည့်ညက်ဇေဒီခေါ်တယ်အဲ့ဒါပရိဘောဂဇေတိအဲဩဋ္ဌိတဇေတိတဲ့ဩဋ္ဌိတဇေတိဆိုတော့ဘယ်ဇေတိလဲတဲ့အခုဒီဓမ္မယုံထဲမှာကြီးစင်းသူကြီးလားရွှေစင်းသူကြီးလားမပြောတတ်ပါဘူး အ အဲ့ဒါဖရာဤကိုစားကိုရည်မှန်းထားတာအဲ့ဒါဥဋ္ဌိတသေတိခေါ်တယ်ဒါပြညတ်သေတိတည်းသမုဒိသစ္စာနဲ့မြေကသေတိသုံးပါဥဋ္ဌိတသေတိဆိုတာကအခုရုပ်ပွားတော်ကြီးဖရာဤရုပ်ပွားတော်ဆင်းလူတော်ကြီးရုပ်ပွားထုတ်ထားတာအဲ့ဒါဖရာကိုစားဆိုပြီးတော့ရည်မှန်းပြီးတော့ကိုးခွေတာအဲ့ဒါဥဋ္ဌိတသေတိခေါ်တယ်အဲ့ဒါသမုဒိသစ္စာနဲ့ကဓမ္မသီရီဆိုတာပဲသီရီလဲအခုဖယားနှုတ်ကပတော်တွေကိုထားပြခဲ့တဲ့ပိဋကသုံးပုံဓမ္မခန္ဓာ7000လေးတောင်ပေသာပေါင်း7000လေးတောင်ထားပြခဲ့တဲ့ဥစ္စာအဲ့ဒါပါလေတဲ့ဓမ္မသီရီခေါ်တယ်အဲ့ဒါပြည့်ညတ်တယ်သမုဒိသစ္စာနဲ့ကဒီသီရီပဲသိဒီသီရီပဲကိုးခွယ်ကြရမယ်ကိုးဆိုရအောင်ကာလုတ်ကိုလှုပ်ကြဖယားရှ िख ိုးကြပရိဘောကသီရီကိုရှ िख ိုးကြဥဒိဋ္ဌသီရီကိုရှ िख ိုးကြဓမ္မသီရီကိုရှ िख ိုးကြဓာတုဇေရီကိုရှိခိုးကြ간ရအောင် 간ရအောင်နိဗ္ဗာန်ရမလားပေတော်မှမရဘူး 간မရကုသိုလ်တွေရပေတော်မှမရဘူးအဲ့ဒါပါလေတဲ့သမုဒိသစ္စာနဲ့က간တရားတွေအဲ့တော့ 간လုတ်တွေဒီစိတ်တွေကသမုဒိသစ္စာနယ်မြေကနေပြီးပရမသစ္စာနယ်မြေကူးလို့ရှိရင်တော့ဒါတွေမရှိတော့ဘူးပါလေတဲ့သမုဒိသစ္စာနယ်မြေကပုဂ္ဂိုလ်တွေဓမ္မတာနယ်ကပုဂ္ဂိုလ်တွေဒါတွေကြက်ကြက်လုံးကြဖယားကိုအာကြီးရှိခိုးကံပေါ်တဲ့အချိန်ကအကျိုးပေးမှာကိုအဲ့တော့ဓာတုဇေဒီကိုကိုယ်ခွဲအဲပရိဘောဂဇေဒီကိုကိုယ်ခွဲဥဋ္ဌိတဇေဒီကိုကိုယ်ခွဲဓမ္မဇေဒီကိုကိုယ်ခွဲအဲ့ဒီဓာတုဇေဒီဆိုတာကပညာဇေဒီဆိုတာကမြတ်စွာဘုရားဤဓာတ်တော်ရင်းဒီဆောက်ကိုယ်ခွဲတာဓာတုဇေဒီဖယားဤရေသနုတ်တော်သင်္ချစ်တော်စွဲတော်သံတော်အာနောဓာတွေကိုစူပေါင်းပြီးတော့ဇေဒီကြီးဒီဆောက်ကိုယ်ခွဲတာကပရိဘောဂဇေဒီအဲ့ဒါဒီကိုယ်ခွေတာကုသိုလ်ရတယ်ကုံရှိခိုးတာကုသိုလ်ရတယ်ရှိခိုးတာကြောက်စင်းလူဖရာကြီးကုံရှိခိုးတာကုသိုလ်ရတယ်အဲ့တော့ဓမ္မဇေဒီဆိုတာဘာလဲတဲ့မြတ်စွာဘုရားကြီးဓမ္မခန္ဓာ7000လေးတောင်ပေသာပေါင်း7000လေးတောင်ထားပြခဲ့တဲ့ပိဋကသုံးပုံကိုအဲ့ဒါဓမ္မဇေဒီခေါ်တယ်ပြညတ်ဇေဒီအဲ့ဒါဒီကိုကိုယ်ခွေကုသိုလ်ရတယ်အဲ့တော့သမုဒိသစ္စာနေမြေကမလွတ်တဲ့ပုဂ္ဂိုလ်ဓာရီကြက်ကြက်လို့မြတ်စွာဘုရားအဲပရိဘောဂဇေဒီရွှေကုံဘုရားကြီးကိုသွားခိုးဟောဒီထဲကကြောက်စင်းလူဘုရားကြီးကိုဓာကြီးတို့ကိုဥဋ္ဌိတဇေဒီဥဋ္ဌိတဇေဒီကိုရှစ်ခိုးဓမ္မဇေဒီကိုရှစ်ခိုးဓာတုဇေဒီကိုရှစ်ခိုးကုသိုလ်တွေရမယ်မခိုးရင်ဆုံးလုံးမြုပ်သွားမယ်လောက်ကြရလိမ့်မယ်ဒီကံလုတ်တွေကိုကံလုတ်ကနေပြီးတော့ညာလုတ်ကိုကုလို့ရှိရင်တော့ကောင်းတာပေါ့ဗျအဲ့ဒီတော့တချို့ပြောနေပြောတာရှိတယ်ဒီကံလုတ်တွေကဓာရီကကံနေပါကွာဓာရီကဒီလုတ်ဖို့မလုတ်ပါဘူးပရမလည်းမရောက်ပဲနဲ့ပဲလို့ပြောလေဓာရီကပါလေကြွက်လန်းပါလေဓာရီသမုဒ္ဓိသစ္စာနဲ့ကဒီအလုတ်ကိုမှမလုပ်ရင်ဒီမဲ့လူရဲ့နတ်ရဲ့မပေါ်တော့ဘူးမဖြစ်တော့ဘူးအဲ့ဒါကြက်ကြက်လုတ်ကြကံတရားတွေကိုလုတ်ရပါအဲ့ဒါဒီကံတရားတွေလက်လွတ်နိုင်တာကဘယ်လိုလက်လွတ်ပါလဲဥပမာဘာနဲ့တူလဲတဲ့ပင်လေထဲမှာစခါတဲ့သင်္မောစီသွားတော့သင်္မောကြီးနဲ့ရောသင်္မောကြီးနဲ့တော့တရားဓမ္မများသင်္သေးကောင်ပုံကြီးတောင်တွေ့သင်္သေးကောင်ပုတ်တဲ့အပုတ်ကြီးကိုသင်္မောကနှစ်တော့တွယ်စရာတာတွယ်စရာမရှိမရှိတော့ဆင်းသေးကောင်ပုံကြီးကလည်းပုတ်ဆော့ကလည်းအနန္တနဲ့အနန္တတော့တရားတော်မှများဆင်းသေးကောင်ပုံကြီးပုတ်ဆော့နိုင်တယ်လို့တက်မရှိပဲမနေနဲ့တက်စီတက်စီလိုက်ပြီဆိုလို့ရှိရင်ပြင်းပင်လေတဲ့ကိုပျော်ပြီးတော့မနေနဲ့ဆင်းသေးကောင်ပုံကြီးနဲ့တခါတက်စီပြီးတော့ပင်လေတဲ့ကိုလေညင်းလေးခါမနေနဲ့လေညင်းလေးခါနေပြီဆိုရင်ဆင်းသေးကောင်ပုံကြီးကတော်တော်ကြကြတော့ပုတ်ပွားပြီးတော့အယိုးအယိုးငါးစားပါများလားတော့တော်ကြပျော်ကြပြီးမြုပ်သွားမယ်သေရောအဲ့ဒီတော့ဆင်းသေးကောင်ပုံကြီးပုတ်ဆော်နံပေတဲ့လက်တစ်ဖက်ကနေပြီးဆင်းသေးကောင်ပုတ်ကိုမိမိရရဖက်မိမိရရဖက်ပြီးတော့တခါလက်တစ်ဖက်ကနေပြီးတော့ကမ်းပရောက်အောင်အရက်ရက်တော့ကမ်းပရောက်ပြီဆိုတော့ပုတ်ဆော်နံနေလို့ဒီဆင်းသေးကောင်ကြီးကချင်းနဲ့ကလှုပ်တော့တော့ကိုယ်ကရောက်သွားပြီမသေးတော့ဘူးဘာကြောင့်လဲတဲ့တချို့ပြောနေပြောတာရှိတယ်ကံလှုပ်နေပါကွာဒါဒီကဘာမှမဟုတ်ပါဘူးလို့ဆိုဝိပဿနာတရားမချင်းတဲ့ပုတ်ကိုကံလှုပ်ကိုကြက်ကြက်လှုပ်ကံလှုပ်မှမလှုပ်လို့ရှိရင်အဲမပေါ်တော့ဘူးသာမှတ်တော့စုံစုံကိုမြုပ်ရောဗျာ။ဗာကာလုတ်ကိုလုတ်။အဲ့ဒီတော့ကာလုတ်ကညာလုတ်ကိုရင်တော့ဟုတ်တာပေါ့။အဲ့ဒီတော့ကာလုတ်ကနေပြီးညာစခန်းကိုကူးကြအောင်ဆိုရ။ဘာကြောင့်လဲတဲ့။အခုဟောလိုက်တာကဗာလေတဲ့။သမုဒိသစ္စာနယ်ကဇေဒီလေးပါးကိုဟောတာ။ပရမတ်သစ္စာနယ်ကဇေဒီလေးပါးကိုဟောအောင်မယ်။ပရမတ်သစ္စာနယ်ကဇေဒီလေးပါးကမြင်ကောင်းတဲ့တရားမျိုးမဟုတ်ဘူး။မမြင်ကောင်းတဲ့တရားပရမတ်ဇေဒီဆိုတာဗာလေတဲ့။အဲ့တော့ဥပဒေဟာအတိတ်ကာလတုန်းကတရားဓမ္မများနှစ်နှစ်ကြော်ကြော်သုံးနှစ်နှစ်ကြော်ကြော်သုံးနှစ်လောက်ရှိပြီ6ဝါရတော့အခုသုံးနှစ်ကြော်သွားပြီပေါ့လေဟင်္ဒရာ
မြို့ကြီးကိုသွားပြီးတော့ဓမ္မယုံကြီးတရားဟောတရားဟောတဲ့အချိန်ခါကျတော့ပရိယကျွန့်ကြေတဲ့ဥပဇင်းရဲ့ဒဂါကြီးဟောအခုအိမ်တော်ပရိဘောဂဆိုတဲ့ဒဂါကြီးရှိတဲ့ဥပါတဲ့ဒဂမကြီးအဲဒဂမကြီးနဲ့ဒဂမကြီးနာမည်တော်မင်းနဲ့ဥပဇင်းရဲ့ဒဂါကြီးပါပဲတော်ကြော့တဲ့အဲ့ဒီဒဂမကြီးတွေကပြန်ဆောင်ပြီးတော့ဒဂါမကြီးဒဂါကြီးပြန်ဆောင်သွားလို့ဥပဇင်းကလည်းဟင်္ဒရာမြို့ကြီးကိုလိုက်ပြီးတော့တရားဟောတရားဟောတော့အဲ့ဒီဒဂါကြီးဥပါရဲ့ဒဂမကြီးကလေဒီဆရာတော်ဘုရားကြီးရဲ့တပည့်ကိုစာကလည်းအနန္တတ်စာအတန်တတ်တော့ဥပဇင်းကလည်းနောက်ကသံဃာကဘလောက်ပါသွားလဲဆို10ပါးပါသွား10ပါးပါသွားတော့တရားဟောပြီးတဲ့အချိန်ခါကျတော့မနဲ့မိုးလင်းတဲ့အချိန်ခါကျတော့အရှင်ဘုရားဈေးညံနေပါလိလျှောက်ဆိုတော့ငါးမျက်နှာဘုရားကြီးထဲမှာလျှောက်ပြီးတော့တခါတည်းလှဲ့ဈေးညံလျှောက်ဈေးညံလျှောက်တော့နောက်ကပုပ်ကိုတည်းအကြည့်ဒီပုပ်ကဘုရားလည်းဝဲမရှိဝဲမခိုးပါလားဆိုဘုရားလည်းဝဲမချဘူးတဲ့ဒီပုပ်ကဟာတဲ့ဒီလိုပြောတယ်အဲ့ဒီတော့ဒဂမကြီးဥပါရဲ့အမကသူများကပြောတာကြတာကိုတော့တော်တော့ပြင်လာတဲ့ကိုတော့ကဖះလည်းဥမတိုက်ပါလားတဲ့ဝဲမချပါလားတဲ့ဒီလိုအဲ့တော့အဲ့ဒဂမကြီးကလည်းစာတတ်တာကိုလဲဒီဆရာတော်ဘုရားကြီးတပည့်အနန္တစာတတ်တယ်ဒီဒဂမကြီးကအဲ့တော့ဥပဇင်းကိုတက်လာတဲ့အချိန်ခါကျတော့နေကင်း၃နာရီလောက်ကျတော့ဥပဇင်းမေးတယ်အရှင်ဘုရားတဲ့မြတ်စွာဘုရားကိုဥတိုက်ပါလေလားတဲ့ဟာဒဂမကြီးဘယ်နဲ့လဲဥမတိုက်ပဲနေပါမလားဒဂမကြီးဥတိုက်တာကတော့ဥပဇင်းကတော့တက်တယ်မပြညာဇီရီဟုတော့ဥမတိုက်ဘူးဒဂမကြီးပရမတ်ဇီရီဟုတော့ဥတိုက်တယ်ဒဂမကြီးပြညာပရမတ်ရှိတယ်မဟုတ်လားဒဂမကြီးရှိပါတယ်ဘုရားအဲ့တော့ခုနဟောလိုက်တဲ့ဥစ္စာဒဂမကြီးကိုပြန်ပြီးတော့ပြညာဇီရီ၄ပါးကိုဟောလိုက်ပရမတ်ဇီရီဆိုတဲ့ပုဂ္ဂိုလ်ကပရမတ်ဇီရီကိုတခါပြန်ဟောတယ်ဥပဇင်းကဒဂမကြီးပရမတ်ဇီရီဆိုတာမြင်ကောင်းတဲ့တရားမဟုတ်ဘူးဒဂမကြီးအဲ့တော့ปรมัตถ์เสรีสุราธาตุเสรีเยธรรมเสรีธาตุเสรีเยปริโภคเสรีเยอุทิฏฐเสรีเยธรรมเสรีเยปรมัตถ์เสรีสิเด้ธรรมะยะเบลูบาเล่พะยาธรรมะยีนานอาจารย์ยุคอจูยุคอจารย์นานอจูสิเด้มุหล่ามันละบะพะยาเอรี่ดอกนานเล่ก็จี้จินโลยุคจี้ก็จี้ดาธรรมะยีนานเล่ก็ไม่จี้จินดอกโหธรรมะยีနံလေးကကြည်ကျင်တဲ့စိတ်မရှိတော့ယုတ်ကြီးကမကြည်တော့ဘူးဒကမကြီးနံလေးကနားမထောင်ကျင်တော့ယုတ်ကြီးကနားမထောင်နံလေးကမနှမ်းကျင်တော့ယုတ်ကြီးကမနှမ်းနံလေးကမစားကျင်တော့ယုတ်ကြီးကမစားနံလေးကမထိကျင်တော့ယုတ်ကြီးကမထိနံလေးကမသိကျင်တော့ယုတ်ကြီးကမသိဘူးဒကမကြီးမှန်လားပါဗျာအဲတကား6ပေါက်ကအာယု6ပါးဟာဖြင့်နံကမကြည်ကျင်တော့ယုတ်ကြီးကမကြည်တော့မျက်စိကသုံးစိတ်သွားတယ်ဒကမကြီးမျက်စိတကားနားတကားနှာခေါင်းတကားပါးစပ်တကားကိုယ်တကားမနှောတကားတကား6ပေါက်ကအာယုံ6ပါးဟာဖြင့်တက္ကမကြီးဓာတ်မျက်စိပေါက်ကလည်းကြည်ကျင်တဲ့စိတ်တော့မျက်စိကလည်းမကြည်တော့ဘူးမှိတ်ထားပြီတက္ကမကြီးကမျက်စိဓာတ်ကလည်းတီးသွားပြီတက္ကမကြီးကမျက်စိဓာတ်ကနာဓာတ်ကနှထောင်းနှာခေါင်းဓာတ်ကပါးစပ်ဓာတ်ကကိုယ်ဓာတ်ကမနောဓာတ်ကဓာတ်6ပါးတီးသွားပြီအဲ့ဒီဟာပါလေဓာတ်6ပါးကြည်ကျင်တဲ့ဆိုတဲ့စိတ်ကလေးမဖြစ်တော့မကြည်တော့ဘူးမျက်စိကမကြည်တော့ဘူးနားထောင်ញင်နေဆိုတဲ့စိတ်ကလေးမဖြစ်တော့နားမထောင်တော့ဘူးနားញင်နေဆိုတဲ့စိတ်ကလေးမဖြစ်တော့မနားတော့ဘူးစားခြင်းနဲ့ဆိုတဲ့စိတ်ကလေးမဖြစ်တော့မစားတော့ဘူးထိခြင်းနဲ့ဆိုတဲ့စိတ်ကလေးမဖြစ်တော့မထိတော့ဘူးသိခြင်းနဲ့ဆိုတဲ့စိတ်ကလေးမရှိတော့မသိတော့ဘူးအဲ့ဒါဓာတ်6ပါးတည်တော့ဓာတုစီဒီခေါ်တယ်ပရမတ်တည်သဘောတည်သဘောတည်မရှိခြင်းနဲ့စိတ်မသိခြင်းနဲ့စိတ်မနားញင်နေစိတ်မကြားခြင်းနဲ့စိတ်မစားခြင်းနဲ့စိတ်မထိခြင်းနဲ့စိတ်မသိခြင်းနဲ့စိတ်တကား6ပေါက်ကအာယုံ6ပါးဓာတ်6ပါးတီးသွားတဲ့ဥစ္စာကိုဓာတုဇေတိဆိုတဲ့ဥစ္စာမြင်ကောင်းသလားဓမ္မကြီးကမြင်ကောင်းမှုတဲ့မသိကောင်းပါဘူးဗျာအဲ့ဒါဘာခေါ်လဲပရမဇေတိခေါ်တယ်ပရမဓာတုဇေတိခေါ်တဲ့ဓာတ်6ပါးတီးသွားတာအဲ့ဒါဓာတုဇေတိခေါ်တယ်လို့အဲ့ဒါကံကတ္တချတာအဲ့ဒါပရမဇေတိခေါ်တာအဲ့ဒါဓာတ်6ပါးတီးတာစိတ်ကလေးကိုကြည်ကျင်နေဆိုတဲ့စိတ်ရှိမှကြည်တာနားထောင်နေတဲ့ဆိုတဲ့စိတ်ကလေးဖြစ်မှနားထောင်တာနားထောင်နေတဲ့စိတ်နားကြားနေတဲ့စိတ်နာညင်တဲ့စိတ်စားခြင်းနဲ့စိတ်ဖြင်းခြင်းနဲ့စိတ်သိခြင်းနဲ့စိတ်အဲဓာတ်6ပါးတည်တယ်ဆိုတာအဲ့ဒါဓာတုဇေတိလို့ခေါ်တယ်ပရိဘောဂဇေတိတဲ့ပရိဘောဂဇေတိဓာတ်6ပါးတည်သွားတော့မျက်စိကနေပြီးတော့အာယုံမှမထွက်တော့ဘဲနဲ့လောဘစိတ်ဒေါသစိတ်မောဟစိတ်ဆိုတော့စိတ်တွေမရှိတော့ဘူးဓာတ်6ပါးတည်သွားတော့ပရိဘောဂဇေတိဆိုတော့ဘာလဲတဲ့မြတ်စွာဘုရားပရိဘောဂဇေတိဆိုတော့ဘယ်ဇေတိလဲတဲ့မြတ်စွာဘုရားဇေတိဟာပရိဘောဂဇေတိဆိုတော့ပရမသေတ္တာသီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်မဲ့ခင်ရှင်းပါ
မဲခင်ရှင်ပါဟာမြတ်စွာဘုရားကိုတော်မြတ်ကြီးကခန္ဓာထဲမှာသီလသမာဓိပညာပြည့်စုံနေတာသီလမဲခင်သုံးပါသမာဓိမဲခင်သုံးပါပညာမဲခင်နှစ်ပါးမဲခင်ရှင်ပါကိုမျက်မှောက်ခန္ဓာထဲမှာမျက်ခင်ရှင်ပါမျက်မှောက်ပြုတ်တာအဲ့ဒါပါလေတဲ့မြတ်စွာဘုရားကြီးပရိဘောဂခေါ်တယ်သီလမဲခင်သမာဓိမဲခင်ပညာမဲခင်အဲ့ဒီသီလမဲခင်သမာဓိမဲခင်ပညာမဲခင်ကအထုသလဲဓာတုဇေတိဓာတ်၆ပါးတည်သွားတော့အထုသလဲစောင့်ထိတ်နေရတဲ့သီလမျိုးမဟုတ်ဘူးလုံပြီးသားသီလဖြစ်သွားတယ်မဲခင်ချက်ပါမဲခင်မျက်မှောက်ပြုတ်ဓာတ်၆ပါးတည်သွားလို့လုံပြီးသားသီလဖြစ်တယ်အထုသလဲလုံထိတ်နေရတဲ့သီလမျိုးမဟုတ်ဘူးသီလမဲခင်သမာဓိမဲခင်ပညာမဲခင်ဓာတ်၆ပါးတည်ရင်ဓာတုဇေတိလည်းတည်သွားပြီမဲပရိဘောဂဇေတိလည်းတည်တယ်ဥဋ္ဌိတဇေတိလည်းတည်တယ်ဓမ္မဇေတိလည်းတည်တယ်ဟောဇေတိလေးပါတည်သောက်သွားအဲ့တော့အဲ့ဒါကဘာသိရမဲခင်ရှစ်ပါးမျက်မှောက်ပြုတ်ထားတာကဘာလဲတဲ့မြတ်စွာဘုရားကြီးပရိဘောဂဇေတိတက္ကမကြီးရယ်မှန်လားပါဘုရားတဲ့အဲ့ဒါ log log e log out တရားနှစ်ဌာနရှိတယ်ပရမဇေတိဒီနော်လို့မဲခင်ရှစ်ပါးမျက်မှောက်ပြုတ်ထားတဲ့ဥစ္စာကိုသီလမဲခင်သီလဖြစ်နေပုံသမာဓိတည်နေပုံပညာဖြစ်နေပုံဒီလိုသူ့စိတ်ကလေးသူဖြစ်နေသူ့ခန္ဓာကိုယ်ကသူတွေ့ထားလို့သူတည်ချီတဲ့စိတ်ကလေးဘယ်လိုသိသလဲတက္ကမကြီးရယ်ပရမတ်တွေကိုသဘောလေးကိုဘယ်လိုသိလဲသိဘူးတဲ့အဲပရမဇေတိဖျားရှင်ကိုတော်မြတ်ကြီးပရိဘောဂဇေတိဆိုတာအဲ့ဒီဟာသီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်အဲ့ဒါပရိဘောဂဇေတိဆိုတာအဲ့ဒါဓမ္မကြီးကမှန်လားပါဗျာဥဒိဋ္ဌဇေတိတဲ့နံတရားဘယ်မှမထွက်တော့ဘူးတဲ့အာယုံကအာယုံ6သုံးစိတ်ဆိုတော့ခန္ဓာတဲ့အသိစိတ်ကလေးဟာဖြင့်စိတ်ကလေးဟာဖြင့်ဒုက္ခသုခလွတ်တဲ့နေရာလေးကိုတခါတည်းကိုရာပြီးတော့ဥပါဒံချုပ်တဲ့နေရာလေးကိုဖရသမဘဝင်ပြီးတော့နေတဲ့စိတ်ကလေးဟာအဲ့ဒါပါလေတဲ့ဥဒိဋ္ဌဇေတိတဲ့ဒီစိတ်ကလေးကဒုက္ခလည်းမခံစားဘူးသုခလည်းမခံစားဘူးအဲဒုက္ခသုခလွတ်တဲ့နေရာလေးကိုဥပါဒံရုပ်ချုပ်တဲ့နေရာလေးကိုတဏှာချုပ်တဲ့နေရာလေးကိုရပ်ပြီးတော့စိတ်ကလေးကခန္ဓာထဲတည်းလွတ်နေတဲ့နေရာလေးကအဲ့ဒါဥဒိဋ္ဌဇေတိပေါ့ဒီစိတ်ကလေးသိနေတာဒီလိုရပ်နေတာဘယ်လိုပါသိလဲနတ်တွေမြမာတွေကတော့သိတယ်ဗျလူတွေကသိမှာမဟုတ်ပါဘူးပရမဇေတိကျင့်မှသိအဲ့ဒါဥဒိဋ္ဌဇေတိပေါ့လေအဲဥဒိဋ္ဌဇေတိဆိုတာအဲ့ဒါပါလေတဲ့ဒုက္ခသုခဒုက္ခဝေဒနာသုခဝေဒနာဒီဝေဒနာနှစ်ပါးလွတ်ပြီးတော့လွတ်တဲ့နေရာလေးကိုစိတ်ကလေးကအဲ့ဒီနေရာလေးကိုထားပြီးရက်ပြီးတော့နေတာအဲ့ဒါဥဒိဋ္ဌဇေတိပေါ့လေဓာတုဇေတိဆိုတာဓာတ်၆ပါးတည်သွားတာမျက်စိဓာတ်နာဓာတ်နှာခေါင်းဓာတ်ပါးဇတ်ဓာတ်ကိုယ်ဓာတ်မနောဓာတ်အဲ့ဒါဓာတ်၆ပါးတည်တာဓာတုဇေတိခေါ်တယ်ပရိဘောဂဆိုတာလုံပြီးသားသီလဖြစ်တယ်အာယုံကအာယုံ၆ပါးကိုထွက်ပြီးတော့အာယုံမခံစားတာသီလသမာဓိပညာပြည့်စုံသွားတယ်အဲ့ဒါပရိဘောဂဇေတိခေါ်တယ်ဥဒိဋ္ဌဇေတိဆိုတာဘာလဲတဲ့ဒုက္ခသုခလွတ်တဲ့နေရာလေးကိုခန္ဓာထဲမှာလွတ်နေတဲ့နေရာလေးကိုဖရသမဘဝင်ပြီးတော့တခါတစိတ်ကလေးဟာကိုဒုက္ခသုခလွတ်တဲ့နေရာလေးကိုဥပါဒာယုတ်ချုပ်တဲ့နေရာလေးကိုစိတ်ကလေးထားပြီးတော့ရပ်ပြီးတော့ဖရသမဘဝင်နေတာချမ်းသာပြီးတော့သိနေတဲ့သဘောတရားလေးဝေဒနာလွတ်နေတာဝေဒနာချုပ်နေတယ်အဲဒုက္ခဝေဒနာသုခဝေဒနာချုပ်နေဒုက္ခဝေဒနာသုခဝေဒနာလွတ်တဲ့နေရာဥပါဒာချုပ်တဲ့နေရာတဏှာလွတ်တဲ့နေရာအဲ့ဒီစိတ်ကလေးပြအဲ့ဒါလေးကိုရီမှပြီးအဲ့ဒီစိတ်ကလေးတစ်ခုတည်းဖြစ်လွတ်တဲ့နေရာအဲ့ဒါဘာလဲတဲ့ဥဒိဋ္ဌဇေတိခေါ်အဲ့ဒါပရမစီရီခေါ်တယ်ဓမ္မစီရီတဲ့ငါဒီလောကသုံးပါးဘုံသုံးပါးမှာနတ်ပြည်လဲငါဇာတိမဖြစ်တော့ဘူးမြမာပြည်လဲဇာတိမဖြစ်တော့ဘူးလူလောကလဲမဖြစ်တော့ဘူးနောက်ထပ်အတိတ်တစ်ခါငါမဖြစ်တော့ဘူးဘုံသုံးပါးငါလွတ်မြောက်ပြီးအတင်္ကတတ္တမြတ်သောနိဗ္ဗာန်ကိုငါမျက်မှောက်ပြုပြီးနောက်ထပ်ငါကျင့်စရာလုံးစရာအကျင့်စင်ငါမရှိတော့ဘူးဆိုတဲ့ဥစ္စာအဲ့ဒါပါလဲတဲ့လောကသုံးပါးကိုထိုးထွင်းပြီးသိလိုက်တဲ့ဥစ္စာအဲ့ဒါဓမ္မအောင်ဆိုတာအဲ့ဒါဓမ္မစီရီခေါ်တယ်ဓမ္မကြီးရဲ့အဲ့ဒါပါလေအဲ့ဒါပရမစီတီကြီးဓမ္မကြီးရဲ့လို့အဲ့လိုပြောတယ်မှန်လားပါဗျာတဲ့ညမြင်စရာမရှိတော့ဥပဇင်းကဒကာဓမ္မကြီးကြောက်စင်းတို့မှမမြင်တော့ပဲနဲ့ပညာကြီးမြင်မှသာပညာကြီးကုန်းရှိခိုးတာဓမ္မကြီးရဲ့လို့ရွှေတုံဘုရားကြီးမြင်မှရွှေတုံဘုရားကြီးပညာဘုရားကြီးကိုရှိခိုးတာပညာမမြင်တော့ဘူးဓမ္မကြီးရဲ့ဒီမှာပရမစီတီကြီးတီးကုန်ပြီဓမ္မကြီးရဲ့လို့အဲ့လိုမှန်လားပါဗျာတဲ့တပည့်တော်အရှင်ဘုရားဟောမှပဲသဘောပေါက်ပါတယ်ဘုရားတော်အဲ့ဒီဓမ္မကြီးတော်နဲ့ကပြောအဲဦးဇင်းကတခါတည်းကံကတားကိုခြားပြောလိုက်တယ်အဲ့ဒီတော့ပုံကိုယ်တွေကာကိုအခုသီလသမာဓိပညာပြည့်စုံဖို့ဟာအရေးကြီးပါတယ်လို့ဓာတုဇေတိပရိဘောဂဇေတိဥဒိဋ္ဌဇေတိဓမ္မဇေတိပညာဇေတိပရမဇေတိနှစ်ဌာနရှိပါတယ်လို့ကံကတားသမုဒိသစ္စာပရမသစ္စာနှစ်နယ်ရှိပါတယ်လို့တချို့ကတော့စိတ်ကိုမသိတော့ပညာလေးသိပြီးတော့ဘာပဲညာပဲလို့ပြောတတ်လို့ငါဘာမှောက်ကုန်မယ်လို့ပြောတာပါဗျာကျင့်တဲ့ပုံကိုကြတော့သိပါလိမ့်မယ်လို့စိတ်တွေကိုအဲ့ဒီတော့မကျင့်တဲ့ပုံကိုတွေကမသိပဲနဲ့အဲ့ဓာဒီတော်ပြောတောင်ပေါ်ပြောလို့ရှင်ဥပဇင်းလာမေးပါလို့မေးเสียရှိလို့ရှိရအဲ့ဒီတော့မမေးပဲနဲ့အဲ့ဒီတော့တချို့ကပြောလိပြောတာတဟင်းသရမှာဟာဒီကိုတော်ကလည်းကြောက်စင်းလူဘုရားကြီးကိုယ်ဝဲမချဘူးလို့ဒီလိုပြောတယ်ဥပဇင်းကကြောက်စင်းလူဘုရားကြီးကိုမြင်တာမဟုတ်ဘူးရွှေကောင်ဘုရားကြီးကိုမြင်တာမဟုတ်ဘူးမမြင်လို့မြင်ရင်ရှိခိုးတယ်ကြောက်မဲ့ခင်ရှိပါကိုမျက်မှောက်ပြုတ်တယ်လေတဲ့ဓာတ်ကြောက်ပါတည်သွားလို့ ဘယ်လိုဓာတ်6ပါးတည်လဲတဲ့ဘယ်လိုသိလဲတဲ့မျက်စိကလည်းဓာတ်6ပါးတည်ရောဘာကြောင့်လဲကြည်ချင်းတဲ့စိတ်မျက်စိကလည်းဒုက္ခဝေဒနာဒုက္ခဝေဒနာဓာတ်သိနေပြီသိနေတော့ဝေဒနာတွေဖြစ်နေတော့မခံစားခြင်းတော့မခံစားခြင်းမခံစားခြင်းတော့မြင်စရာနံကနတဲ့ယုတ်ကနနံကနယုတ်ကနဆိုတော့နံကနဆိုတာဘာလဲတဲ့ဒကာဒကာမများနံကနဆိုတဲ့ဥစ္စာအခုမာဘုတ်တက်ကြီးလေးပါဖောက်ပြန်လာတဲ့အချိန်ခါနံကနမကြည်လို့ရှိရင်ဖြစ်နံဖြစ်ပြက်ဆိုတာနံဖြစ်ပြက်တဲ့ယုတ်ဖြစ်ပြက်တဲ့နံဖြစ်ပြက်ကဘယ်လိုလဲယုတ်ဖြစ်ပြက်ကဘယ်လိုလဲဆိုတာတရားကျင့်တဲ့ပုဂ္ဂိုလ်တွေသိဖို့အရေးကြီးပါတယ်ဗျာနံဖြစ်ပြက်ဆိုတာစိတ်တသင်္ခါရစိတ်ကလေးတွေဖြစ်နေပုံအဲ့တော့နံဖြစ်ပြက်ဆုံးဖို့အရေးကြီးတယ်ယုတ်ဖြစ်ပြက်ဆုံးဖို့ဘုရားကပြည့်ညတ်တော်၅ချက်ထားတယ်နာမပြည့်ညတ်တယ်တဏ္ဌာနပြည့်ညတ်တယ်ကနပြည့်ညတ်တယ်သဘာဝပြည့်ညတ်တယ်သမုဟပြည့်ညတ်တယ်ပြည့်ညတ်၅ချက်ရှိပြည့်ညတ်၅ချက်မြင်တော့အဲ့တော့သောတာပန်ပြည့်ညတ်ပဲဘုံသရဂံပြည့်ညတ်ပဲဘုံအနာဂံပြည့်ညတ်ပဲဘုံအရတမေအရတဖို့ပြည့်ညတ်ပဲဘုံပြည့်ညတ်အစင်းစင်ပဲသွားတာအဲပြည့်ညတ်အစင်းစင်လွတ်သွားတာပြည့်ညတ်အဲ့တော့သောတာပန်ပြည့်ညတ်ကပဲပြည့်ညတ်လက်ခေါ်သမုတ်ထားတဲ့ပြည့်ညတ်ကိုပဲလိုက်မရှိပြည့်ညတ်မိစ္ဆာဒိဋ္ဌိအယူမအမမခေါ်သမုတ်ထားတဲ့ပြည့်ညတ်ကိုပဲသရဂံဒီတဏ္ဌာနပညာကိုပဲလိုက်ဘာကြောင့်တဏ္ဌာနပညာပဲလဲကဏပညာကိုမြင်နေလို့မြင်စရာရှိတော့ညှို့စရာရှိတယ်ညှို့စရာရှိတော့ခံစားစရာရှိအဲ့တော့သရဂံသည်ကဏပညာကိုပဲလိုက်အနာဂံသည်ကဏပညာကိုကဏပညာကိုပဲတယ်သရဂံသည်တဏ္ဌာနပညာကိုပဲတယ်အရတ္တမေအရတ္တဖို့ရတဲ့ပုဂ္ဂိုလ်ဟာသဘာဝပညာကိုပဲလိုက်ပညာ၄ချက်ရှိတယ်နဲ့ကနာမပညာတဲ့သဌာနပညာတဲ့ကဏပညာတဲ့သဘာဝပညာတဲ့ဟောပညာ၄ချက်နောက်ကြမှာညာကနေပြီးသမုဟဆိုတဲ့ပညာမြင်တယ်အဲ့ဒီပညာ၄ချက်ဟာမြင်တာသဘာဝပညာဆိုတာသဘောတရားလေးမျက်စိတမိတ်လျှက်တစ်ပြက်လက်တစ်ထွက်ရုပ်ကလေးကတော့နာဂရီသသိချုပ်ပြောက်ဖြစ်ပြည့်နေတဲ့အာယုံမြောက်ပြည့်နေတဲ့သဘာဝရုပ်အဲ့ဒီသဘာဝရုပ်သဘာဝပညာကိုပယ်လိုက်တာအဲ့တော့မြင်ကြမရှိတော့ကြောက်စင်းလို့ဘုရားကြီးလည်းမမြင်တော့အမှုန်နေပဲမြင်တယ်သဘာဝသဘောတရားတွေဒါပဲရှိတော့အဲ့ဒါကြောင့်မလို့ရှင်းမခိုးတာကြောက်စင်းလို့ဘုရားကြီးကိုရွှေတုံဘုရားကြီးကိုဒါကြောင့်ရှင်းမခိုးတာမြင်စရာမရှိတော့ညွတ်စရာမရှိဘူးညွတ်စရာမရှိတော့ခံစားစရာမရှိတော့မြင်စရာရှိရင်ညွတ်စရာရှိတယ်ညွတ်စရာရှိတော့ခံစားစရာရှိတယ်ဒါကြောင့်မလို့ဖြစ်ပြက်ဆုံးနေတဲ့အသည့်ဆုံးတဲ့ပုဂ္ဂိုလ်ကသူများပြောလို့သာအဲ့ဒီလိုကုန်းပြီးတော့ပြညတ်ဘုရားကြီးကအာယုံချရတဲ့စိတ်ရှိလို့ကုန်းချတာမဟုတ်ဘူးပြညတ်ဘုရားကြီးမှသိတယ်အဲ့ဒီတော့ဘေးကပုဂ္ဂိုလ်တွေကိတ်မှဆိုးလို့သာအဲပြစ်မှားလိုက်မှသို့လို့သာကုန်းဝစ်ချဘာကြောင့်လဲတဲ့ပြညတ်ဖရာပရမဖရာသိသွားပြီကံကတ္တသိသွားပြီကံကတ္တသိမှမြတ်မယ်တရားကိုဒါကြောင့်သုံးလုံးဆရာတော်ဖရာကြီးခေါ်ထားတယ်ကြည့်တယ်ပြညတ်ပရမသိသည်မှလူမြတ်မဆိုရဘူးပြညတ်ပရမကွဲသည်မှလူမြတ်မဆိုရဘူးပြညတ်ပရမစက်သိသူမှလူမြတ်တယ်ဒါသမုဒ္ဓိသစ္စာဒါပရမသစ္စာနည်းနည်းကံကတ္တကိုသိမှသာလဲအမြတ်ဆုံးတရားရောက်ဒီလိုမှမသိလို့ရှင်သမုဒ္ဓိသစ္စာတခုတည်းသိလို့မြတ်တယ်တရားရမလားပရမဆိုတာလည်းဝေးပါသေးအဲ့တော့သမုဒိသစ္စာ ပရမသစ္စာ နှစ်နည်းကံကတ္တကိုသိမှာအဲ့ဒီတော့ဒကာဒကမများအခုဟာကသီလမဲ့ကေသမာဓိမဲ့ကေပညာမဲ့ကေမဲ့ကေ၈ပါးကိုမျက်မှောက်ပြုပုံဟာကိုဒကာဒကမများဟောပါတယ်ဗျာအဲ့ဒီတော့ဓာတုစေတီပရိဘဝစေတီဩဋိဒစေတီဓမ္မစေတီပညာစေတီရယ် ပရမစေတီရယ်စေတီ၅ပါးကိုဟောပါတယ်လို့အဲ့ဒီတော့ဒီစေတီ၅ပါးကလည်းဒါကအကြောင်းတရားအကျိုးတရားကိုဟောပြောပါတယ်အဲ့ဒီတော့ဒကာဒကမများအခုဟာဖြင့်တရားနှလုံးဟာကျင့်ကြံအထုတ်တဲ့အချိန်ခါရောအဲ့ဒီစိတ်တွေသိရဒါကြောင့်မလို့ဒကာဒကမများစိတ်တွေကိုသိလိုက်မယ်ဆိုလို့ရှိရင်ညတော့ကဟောသွားတဲ့ဥစ္စာကသဘာဝသောတာပန်ဟောပါတယ်သဘာဝသောတာပန်ကနေပြီးတော့အခုအကြောင်းအကျိုးသောတာပန်ကိုဟောပြပါမယ်လို့သီလမဲ့ခင်ဖြစ်ပုံသမာဓိမဲ့ခင်ဖြစ်ပုံပညာမဲ့ခင်ဖြစ်ပုံအဲ့တော့အကြောင်းအကျိုးဖြစ်တဲ့ခန္ဓာ၅ပါးအကြောင်းအကျိုးဖြစ်တဲ့သောတာပန်ကိုဟောပါမယ်ခန္ဓာ၅ပါးယုံနာနှစ်ပါးဖြစ်ပြီးပြည့်တဲ့သဘောတရားခန္ဓာ၅ပါးဟာအရိယသူတော်ကောင်းများဟာသောတာပန်ကြီးများအစ္ဆတသန္တန်ကရှားလိုက်တဲ့အစားဟာဖြင့်တို့တို့ချုံရမကျိုးဝေလည်းတော်ပြည့်လို့နေပြီအဲအဲ့တော့ဒကာဒကာများဖယားဟောထားတဲ့တရားသတိပ္ပံတရား၄ပါးရှိပါတယ်ကာယသတိပ္ပံဝိသနာသတိပ္ပံစိတ်တသတိပ္ပံဓမ္မသတိပ္ပံနဲ့သတိပ္ပံတရား၄ပါးနဲ့လိုက်လိုက်တဲ့အချိန်ခါသတိပ္ပံတရား၄ပါးကလွယ်လို့နိဗ္ဗာန်ရောက်ကြောင်းတရားမရှိဘူးတဲ့ဖယားဟောထားအဲ့တော့ကနုစိတ်ကလေးဟာတူတူချုံရတော့မှာပဲ၊ကွဲနေမယ်ဆိုလို့ချင်းစိတ်တီခွဲမယ်ဆိုရင်ကြားနေ။အဲ့တော့အာနာပါနသတိယူလိုက်တာအာနာပါနထွက်လေဝင်လေကိုယူလိုက်တယ်။ဒါလေးကိုသတိပဋ္ဌာန်၄ပါးနဲ့လိုက်လိုက်တဲ့ချင်းကာယသတိပဋ္ဌာန်ဆိုနှာတိပြတွန်းသဘောလေး၊ကံသဘောလေးသိတာကာယသတိပဋ္ဌာန်။အောက်ကအမားနဲ့ကိုယ်နဲ့တွေ့လိုက်တဲ့ခါဝေဒနာခံစားလိုက်တာဝေဒနာသတိပဋ္ဌာန်။ဝေဒနာတွေကိုခံစားတဲ့သဘောလေးကိုအတိဆုံးအောင်လိုက်တာစိတ်ဓာတ်သတိပဋ္ဌာန်။ဒုက္ခဝေဒနာဆုံးသွားစိတ်ဓာတ်သတိ နောက်အတိတ်တစ်ဖန်ဖြတ်ပြန
်ဝေဒနာဘောကနေပြီးတော့ခန္ဓာငါးပါးမြင
်ဝေဒနာဘောကဩမြင်တာကဒီရုပ်ကြီးကဘာမှသိတတ်တဲ့တရားမရှိဘူးဒီရုပ်ကြီးပေါ်မှာသိတတ်တဲ့တရားမရှိပါလားဒါကြီးအယူစုကြီးမိမ့်ပါလည်းမဟုတ်ယောက်ျားလည်းမဟုတ်အပုပ်အသူကြီးပါအတုပါကြီးလက္ခဏာမြင်ရုပ်တုံးရုပ်ခဲကြီးအတုပါလက္ခဏာမြင်မြင်တာယူပယူပခန္ဓာဘုရားဟောတာတက်မှန်ပါလားမြင်တာယူပခန္ဓာမဟာဘုတ်တက်ကြီးလေးပါဖောက်ပြန်လာတာခံစားလိုက်တာဝေဒနာခန္ဓာနာကခံစားလိုက်တာဝေဒနာခန္ဓာဝေဒနာဒီနာလို့ပြောတာဟုတ်ဝေဒနာခန္ဓာဝေဒနာခန္ဓာဖြစ်လာမှနာရယ်ကြိုက်တယ်လို့တင်ညာပိတ်တာတင်ညက်ခန္ဓာနာရယ်လို့ကြိုက်တယ်လို့တင်ညာပိတ်လိုက်တော့နာရာကြီးကိုကန့်ညက်လိုက်တာယာကနာတဲ့စိတ်ကိုမခံစားနိုင်တဲ့စိတ်ဖြစ်သွားတာကသင်္ခါရခန္ဓာပါလားယာကစိတ်ဒေါသစိတ်ဖြစ်သွားတယ်သင်္ခါရခန္ဓာပါလားဝိညာဏံကလေးကတော့သိပြက်သွားတယ်ဩနာခန္ဓာလေးပါယုတ်တရားခန္ဓာ၅ပါးယုတ်နာနှစ်ပါးဖြစ်ပြီးပြတ်တဲ့သဘောတရားခန္ဓာ၅ပါးသာဖြစ်တယ်ခန္ဓာ၅ပါးသာပြက်ပါလားလို့ဒီလိုသိအဲ့တော့ဓာတ်ကြီးလေးပါဘောကနေပြီးတော့ရုပ်ဝေဒနာဘောမှာရုပ်ပေါ်မှာဟောသီလလုံးသွားဘာကြောင့်လဲတဲ့သာယာနှိမ့်သက်တဲ့ຢာကစိတ်မဖြစ်ဘူးသီလလုံးသွားသီလမဲ့ကဖြစ်သွားဘာကြောင့်ဖြစ်တယ်တဲ့အတုပအယုစုကြီးကိုယူပက်ခန္ဓာအမှန်မြင်လို့အမှန်လေးလို့ရုပ်ပေါ်မှာမြင်တဲ့အပေါ်မှာယုတ်ကြီးပေါ်မှာအတုပယုတ်ကြီးပေါ်မှာຢာကစိတ်လွတ်သွားဒေါသစိတ်လွတ်သွားတယ်မောဟစိတ်လွတ်သွားတယ်အဲ့ဒါပါလေတဲ့ရုပ်ပေါ်မှာသီလလုံသွားဘူးဝေဒနာပေါ်မှာအစွဲဥပါဒါပြုတ်သွားဘူးဘယ်လိုပြုတ်သွားပုံလဲတဲ့ဖောက်ပြန်တဲ့သဘောဝေဒနာသည်ဓာတ်ကြီးလေးပါဖောက်ပြန်လာတဲ့အချိန်ကနာကဝေဒနာခံစားလိုက်တယ်ဝေဒနာသည်နာမလားနာဤလက္ခဏာပါလေတဲ့ဝေဒနာခန္ဓာပဲရှိတယ်ခံဝေဒနာခန္ဓာကိုသိလိုက်ဝေဒနာခန္ဓာဖြစ်လာမှသာလေသင်ညာခန္ဓာကသင်ညာပေးတယ်သင်ညာကဘယ်လိုပေးလဲတဲ့တင်းနာပေါ်လာလို့ဝေဒနာခန္ဓာဖြစ်လာတော့သင်ညာကပေးတယ်ဘယ်လိုပေးလဲတင်းတယ်လို့စင်ညာပေးလိုက်တယ်တင်းနာကြီးကိုအယူမှားသွားတယ်မိစ္ဆာဒိဋ္ဌိဖြစ်သွားတင်းနာကြီးကိုမခံစားခြင်းနဲ့စိတ်ဖြစ်သွားတယ်သင်္ခါရခန္ဓာဖြစ်သွားပြီຢာကစိတ်ဒေါသစိတ်မောဟစိတ်အဲသင်္ခါရခန္ဓာဖြစ်ကုန်အဲစိတ်တွေဖြစ်ကိုပြုတ်ပြစ်ပေးလိုက်ပြီစိတ်တွေဝိညာဏလေးရောသိပြသိပြသိပြသိပြသိပြအဲ့လိုသိပြသွားအဲအကြောင်းအကျိုးခန္ဓာ၅ပါးပါလားဒီလိုသိဩဒီယူပတ်ခန္ဓာယုတ်တရားကြီးရှိလို့ဝေရณะခန္ဓာရှိဝေရณะခန္ဓာရှိလို့စင်ညာကပေးတယ်ပင်ညာပေးလို့သင်္ခါရကပြုတ်ပြင်ပေးတယ်ຢာကစိတ်ဒေါသစိတ်မောဟစိတ်ဖြစ်တာသင်္ခါရခန္ဓာဖြစ်သွားတယ်စိတ်တွေဒီစိတ်တွေဖြစ်သွားတာသင်္ခါရခန္ဓာဝိညာဏံလေးကတော့သိပြသိပြသိပြသိပြသိသိယုံပဲရှိတယ်ဝိညာဏံကတော့ဝေဒနာခံစားတဲ့စိတ်ကတစ်စိတ်ပင်ညာပေးတဲ့စိတ်ကတစ်စိတ်သင်္ခါရဖြစ်ပြီးတော့ຢာကစိတ်ဒေါသစိတ်မောဟစိတ်တွေဖြစ်သွားတာသင်္ခါရခန္ဓာဖြစ်သွားတဲ့စိတ်ကစိတ်တစ်စိတ်စိတ်တွေကသေသစိတ်တွေဖြစ်သွားတဲ့စိတ်ကတစ်စိတ်သင်္ခါရခန္ဓာတွေဖြစ်ကုန်ပြီသေသစိတ်ဝိညာဏံလေးကတော့သိပြသိပြသိပြကပ္ပိစိတ်ကလေးကတော့သိပြီးပြတ်သွားတယ်
ဩ
ခန္ဓာ၅ပါးယုံနာတရားဖြစ်ပြီးပြည့်တဲ့သဘောတရားအကြောင်းကြောင့်အကျိုးဖြစ်တယ်ပါလားလို့ဒီလိုသိရဘယ်လိုအကြောင်းကြောင့်ဖြစ်ဖြစ်အော်မြင်တာယူပက်ခန္ဓာအယုတ်တရားကြီးအကျိုးတရားယုံကြည်ဒီအကျိုးတရားယုံကြည်ပေါ်မှာအကျိုးတရားယုတ်ကအကြောင်းပြန်လိုက်တော့ဝေဒနာအကျိုးတရားဝေဒနာအကျိုးတရားကအကြောင်းပြန်လိုက်တော့သင်ညာအကျိုးတရားသင်ညာအကျိုးတရားကအကြောင်းပြန်လိုက်တော့သင်္ခါရခန္ဓာအကျိုးတရားသင်္ခါရခန္ဓာအကျိုးတရားအကြောင်းပြန်လိုက်တော့ဝိညာဏံအကျိုးခံစားတယ်ဝေဒနာခံစားတယ်ဒါလည်းအော်အကြောင်းကြောင့်အကျိုးဖြစ်နေပါသူသဘောသူဆောင်ကြပါလားခန္ဓာ၅ပါးကလည်းသူသဘောသူလောက်ကြတယ်ဒီယုပ္ပခန္ဓာယုတ်တရားကြီးရှိလို့ဝေဒနာရှိတယ်ဝေဒနာရှိလို့သင်ညာရှိသင်ညာရှိလို့သင်္ခါရပြုတ်ပြင်ပေးတယ်သင်္ခါရပြုတ်ပြင်ပေးလို့ဝိညာဏခံစားတယ်အော်သူ့လို့သူလောက်ကြပါလားသတ်သတ်စီပဲအော်သူသဘောသူဆောင်ကြတယ်သင်ညာကလည်းအဲဝေဒနာကလည်းဝေဒနာဝေဒနာခန္ဓာကလည်းဝေဒနာရှိတယ်သင်ညာကလည်းသင်ညာပဲပေးတတ်တဲ့သဘောသင်ညာကလည်းသင်ညာပေးဝေဒနာဖြစ်လာမှသင်ညာကပေးတတ်တဲ့သဘောသင်္ခါရပညာပေးပြီးမှသာတဲ့သင်္ခါရကပြုပြင်စီရင်ပြည့်တဲ့စေတသိက်တွေဖြစ်သွားတဲ့သဘောဝိညာဏကလေးကတော့ခံစားပြီးပြည့်တဲ့သဘောဩသူသဘောသူဆောင်တဲ့သင်ညာကလည်းသူသဘောသင်္ခါရကလည်းသူသဘောဝိညာဏကလည်းသူသဘောယူပက်ခန္ဓာကလည်းသူသဘောဩခန္ဓာ၅ပါးခန္ဓာ၅ပါးသာဖြစ်လာတဲ့ခန္ဓာ၅ပါးသာဖြစ်တဲ့ဝေဒနာဘောကဒီလိုဖြစ်သွားအဲ့ဒီဝေဒနာဘောကနေပြီးတော့ဟောသီလလုံးသွားသီလမဲ့က၃ပါးဖြစ်သွားသီလမဲ့ခင်သုံးပါဖြစ်သွားတယ်။သမာဓိမဲ့ခင်လည်းတည်ကြည်သောစိတ်ကလေးကခန္ဓာ၅ပါးပေါ်တည်သွား။ပညာတွေကလည်းဖြစ်တယ်ခန္ဓာ၅ပါးသာဖြစ်တယ်ခန္ဓာ၅ပါးသာပြည့်တယ်လို့ဒီလိုသိတယ်ပညာဖြစ်သွား။ဟောသီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်ဝေဒနာဘောကသီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်ဖြစ်သွားတယ်။ရုပ်ဘောကလည်းအတုပယုတ်ကြည့်လို့ထင်လိုက်တယ်ယာကစိတ်ဒေါသစိတ်မောဟစိတ်သီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်ရုပ်ဘောမှာလည်းသီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်မဲ့ခင်ချက်ပါကိုမျက်မှောက်ပြုလိုက်တယ်။ဝေဒနာဘောမှာလည်းအစွဲဥပါဒံပြုတ်သွားတယ်။သီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်မဲ့ခင်ချက်ပါမျက်မှောက်ပြုလိုက်တယ်။အဲ့ဒါကြောင့်မလို့ဒီဣစ္ဆဒသဏ္ဍာန်ကဓာတ်ကြီးလေးပါဘောကခန္ဓာ၅ပါးယုံနာတရားဖြစ်ပြီးပြည့်တဲ့သဘောတရားအကြောင်းကြောင့်အကျိုးဖြစ်တဲ့သူသဘောသူဆောင်းပါလားလို့ဒီလိုသိအဲ့ဒီတော့မှအပြင်ပဟိတကြပြန်တော့ဘယ်လိုမြင်လဲတဲ့ဩမြင်တာယူပဲ့ခန္ဓာနောက်အစင်ဟောသွားပြီးသိလိုက်တာကခံစားလိုက်တာကဝေဒနာခန္ဓာ
သင်ညာပေးလိုက်တာကမိမရဲ့ယောက်ျားရဲ့ကိုယ့်ရဲ့ကြောင်ရဲ့လို့သင်ညာပေးလိုက်တာသင်ရဲ့ခန္ဓာမိမရဲ့လို့သင်ညာပေးလိုက်လို့မိမကိုຢာကစိတ်တွေဖြစ်သွားတယ်မောဟစိတ်တွေຢာကစိတ်တွေဒေါသစိတ်တွေဖြစ်သွားတာကစေတသိက်တွေဖြစ်သွားတာကသင်္ခါရခန္ဓာစိတ်တွေပြောတာကလားလို့ပြောတာမဟုတ်ဘူးဗမာလို့ပြောတာစိတ်တွေကိုဗမာလို့ပြောရင်ဗမာလို့သိမယ်စိတ်တွေကိုအဲ့တော့သင်ညာခန္ဓာကဘယ်လိုပေးလိုက်တယ်ဝေဒနာဝေဒနာခန္ဓာပြစ်ပြီးမှသင်ညာပေးတာသင်ညာပေးမှသင်္ခါရခန္ဓာကဘယ်လိုဖြစ်လဲတဲ့ຢာကစိတ်ဒေါသစိတ်မောဟစိတ်တွေဒီစိတ်တွေဖြစ်သွားတယ်သင်္ခါရခန္ဓာအဲ့ဒီဟာစေစစိတ်တွေအဲ့ဒါကအပယ်ပေးမှအကျိုးပေးမှအပယ်အကျိုးပေးမှဝိညာဏကလို့သိပြသိပြသိပြသိပြသိပြဒါလည်းရှိအဲ့ဒီတော့တကား6ပောက်ကအာယုံ6ပါခန္ဓာ5ပါးသာဖြစ်တယ်ခန္ဓာ5ပါးသာဖြစ်တယ်ဒါလည်းရှိတော့အဲမိမယောက်ျားမမြင်တော့ဘူးအဲ့ဒီတော့တကား6ပောက်ကအာယုံ6ပါမြင်စေကြားစေနားစေစားစေထီစေသိစေမျက်စိနဲ့မြင်လိုက်တဲ့အချိန်ကလည်းခန္ဓာ5ပါးသာဖြစ်လာတယ်ခန္ဓာ5ပါးသာဖြစ်တယ်ဒါလည်းရှိတော့နားနဲ့အသားနဲ့ကြားလိုက်တဲ့အချိန်ကခန္ဓာ၅ပါးသာဖြစ်တယ်ခန္ဓာ၅ပါးသာဖြစ်တယ်သူသဘောသူဆောင်ကြတယ်အဲသူသဘောသူဆောင်တဲ့သဘာဝဓာတ်တွေသဘာဝယုတ်သဘာဝနာခန္ဓာ၅ပါးကလည်းသဘာဝခန္ဓာ၅ပါးသူသဘောသူဆောင်ကြတယ်ဆိုတဲ့သဘာဝဖြစ်သိရောအသားပေါ်မှာလည်းခန္ဓာ၅ပါးသာဖြစ်လာတယ်ခန္ဓာ၅ပါးသာဖြစ်တယ်ဒါပဲသိခန္ဓာ၅ပါးပဲသိအနံ့ပေါ်မှာလည်းခန္ဓာ၅ပါးပဲသိတယ်ခန္ဓာ၅ပါးသာဖြစ်တယ်တကား၆ပောက်ကအာယုံ၆ပါးခန္ဓာ၅ပါးဖြစ်တယ်ခန္ဓာ၅ပါးသာဖြစ်တယ်ဓာတ်ကြီးလေးပါပေါ်လဲခန္ဓာ၅ပါးသာဖြစ်တယ်ခန္ဓာ၅ပါးဖြစ်တယ်ဤကောတမောတခုတည်းတည်သေးသွားအဲ့ဒီလိုတည်သွားတော့တက္ကသ၆ပောက်ကဘုရားကဟောထားတဲ့ကာယသတိပ္ပဏကာယနုပါဒနာတဲ့သမထဝိပါဒနာတဲ့သမာဓိပညာတဲ့သီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်လုံပုံကိုပြောပြသမာဝါယမသမာသတိသမာသမာဓိသမာဝါယမဆိုတဲ့ဥစ္စာဘာလဲတဲ့မဟာသောတာပန်ကြီးများအပြင်သမာဝါယမသမာသတိသမာသမာဓိဆိုရင်အသိမကင်းတော့ဘယ်လိုအသိမကင်းတာလဲတဲ့အကြောင်းအားဖြင့်ဆိုပစ္စုပ္ပန်အကြောင်းအားဖြင့်ဆိုတက်ခဲတိုင်းတက်ခဲတဲ့အာယုံပြုတ်နေတာမဟာသောတာပန်ကြီးများဘယ်အာယုံပြုတ်လဲတဲ့အစင်းနဲ့တက်ခဲမယ်အာယုံပြုတ်လိုက်တာသမာဝါယမအသိလေးသွားကြိုက်တာဘာဟာကြိုက်တယ်တဲ့ခန္ဓာ၅ပါးကိုသိလိုက်တာသမာတိသမာသမာဓိဆိုတာဘာလဲတဲ့ခန္ဓာ၅ပါးပြတ်တဲ့သဘောကိုသိလိုက်တာသမာသမာဓိမျက်စိဘောက်ကလည်းသမာဝါယမသမာတိသမာသမာဓိသုံးပါးရနားကလည်းသမာဝါယမသမာတိသမာသမာဓိသုံးပါးရနှာခေါင်းပေါက်ကလည်းသမာဝါယမသမာသတိသမာသမာဓိသုံးပါးရပါးစပ်ကလည်းသမာဝါယမသမာသတိအသိမကင်းတော့ဘူးစကား၆ပေါက်ကအာယုံ၆ပါးသမာဝါယမသမာသတိသမာသမာဓိဖြစ်ဒါကြောင့်မလို့မျက်စိတကနားတကနှာခေါင်းတကပါးစပ်တကကိုယ်တကဟာဖြင့်ဘုရားကဟောထားတယ်ကာယသတိပ္ပံကာယနှုတ်ပဒနာတဲ့သမထဝိပဒနာတဲ့သမာဓိပညာတဲ့ဘုရားဟောထားအဲ့တော့ကာယသတိပ္ပံကာယနှုတ်ပဒနာဆိုတော့အတူချုံးမြင်လို့တရားဓမ္မများပြောတာအဲ့တော့ကာယသတိပ္ပံကာယနုပဒနာဆိုတာဘယ်လိုအသိလဲလို့မေးစရာရှိတယ်။အဲကာယသတိပ္ပံကာယနုပဒနာမြင်လိုက်တာလေးကိုခန္ဓာ၅ပါးကိုသွားသိလိုက်။ကာယသတိပ္ပံအဲခန္ဓာ၅ပါးပြည့်တဲ့သဘောလေးသိလိုက်တာကာယနုပဒနာကာယသတိပ္ပံကာယနုပဒနာဆိုဘုရားဟောထားတာအလကားထားတကယ်တော့ဒီစိတ်တွေမှမသိဘဲနဲ့ပညာလေးသိပြီးတောပြောတောင်းပြောလို့မရဘူး။စိတ်မေးလိုက်လို့ရှိရင်ခြားလဲလဲကုန်အောင်အဲ့တော့ဥစဉ်တော့ကတော့ကိုယ်စိတ်ကိုစစ်ထားလို့စိတ်တည်းအကုန်သိတယ်။ဘုရားဟောထားတာဟောကကျွတ်လိုက်ရင်တရားသိပြီ။ဘာကြောင့်သိတယ်လဲတဲ့။ကိုယ်စိတ်ကိုစစ်ထားတာကိုသဘာဝတည်းတည်းရှဲရှာထားလို့ပညာရှာထားတာမဟုတ်ဘူး။ခန္ဓာကသဘာဝရှာထားလို့ဟောကကျွတ်လိုက်ရင်တရားသိနေပြီ။အဲ့တော့ဘုရားကဟောထားတဲ့ကာယသတိပ္ပံကာယနုပဒနာတဲ့။ကြားလိုက်တဲ့အတန်လေးကိုဘာကိုသွားသိလိုက်တဲ့တဲ့။ခန္ဓာ၅ပါးကိုသိလိုက်တာကာယသတိပ္ပံ။ခန္ဓာကိုသိတာကာယသတိပ္ပံ။ခန္ဓာ၅ပါးကိုပြက်သွားတဲ့ဟာလေးသိလိုက်တာကာယနုပဒနာ။နာနာလေးကိုခန္ဓာ၅ပါးသိလိုက်တာကာယသတိပ္ပဏခန္ဓာ၅ပါးပြက်ထားလေးသိလိုက်တာကာယနုပါဒနာစားလိုက်တဲ့အရာသားလေးကိုခန္ဓာ၅ပါးပဲသိလိုက်တာကာယသတိပ္ပဏခန္ဓာ၅ပါးပြက်သွားတဲ့သဘောလေးကိုသိလိုက်တာကာယနုပါဒနာကိုယ်နဲ့အတွေ့နဲ့ထိမှန်လိုက်တဲ့အချိန်ကခန္ဓာ၅ပါးပဲသိလိုက်တာကာယသတိပ္ပဏခန္ဓာ၅ပါးပြက်တဲ့သဘောလေးကိုသိလိုက်တာကာယနုပါဒနာမနှောနဲ့ဓမ္မနဲ့ပေါက်ဆောင်လိုက်တဲ့အခါခန္ဓာ၅ပါးပဲသိလိုက်တာကာယသတိပ္ပဏခန္ဓာ၅ပါးပြက်တဲ့သဘောလေးသိလိုက်တာကာယနုပါဒနာမျက်စိတကနားတကနှာခေါင်းတကပါးစပ်တကကိုယ်တကမနှောတကတကား၆ပောက်ကအာယုံ၆ပါးကာယသတိပ္ပံကာယနှုတ်ပါဒနာဖြစ်ပြီ။သမထနဲ့ဝိပဿနာတဲ့။မျက်စိနဲ့မြင်လိုက်တဲ့အချိန်ခါမှာပြစ္ဆုတ်ပါအကြောင်းအရာဆိုတော့တက်ခဲလိုက်တဲ့အချိန်ခါမျက်စိနဲ့မြင်လိုက်တဲ့အချိန်ခါခန္ဓာ၅ပါးကိုသွားပြီးသိလိုက်တဲ့အစင်းမဟုတ်ခန္ဓာ၅ပါးကိုသိလိုက်တာသမထ။မနှောနဲ့ဓမ္မနဲ့ပေါက်ဆုံးလိုက်တဲ့အခါခန္ဓာ၅ပါးပဲသိလိုက်တာသမထ။ခန္ဓာ၅ပါးပြက်ထားကိုသိလိုက်တာဝိပဿနာ။တကား၆ပောက်ကအာယုံ၆ပါးကာယသတိပ္ပံကာယနှုတ်ပါဒနာသမထနဲ့ဝိပဿနာသမာဓိပညာတဲ့ဘုရားဟောထားတာအလကားထားပြခဲ့တာမဟုတ်ဘူးစာရီသ
တဘောကိုသိရင်လည်းမသိရခက်တာပေါ့လေသမာဓိပညာဆိုတာဘယ်ဟာလဲတဲ့စိတ်ကလေးဟာမပြောင်းမလွှဲပဲနဲ့တည်ကြည်တာစိတ်မဖြစ်မပြတ်တော့ဘူးတည်ကြည်တာဘယ်ပေါ်မှာတည်ကြည်တဲ့စိတ်သမာဓိလေတဲ့မြင်လိုက်တဲ့အစဉ်ပေါ်မှာခန္ဓာ၅ပါးတည်ခန္ဓာ၅ပါးပေါ်မှာတည်ကြည်တဲ့စိတ်ဟာသမာဓိမြင်လိုက်တဲ့အစဉ်ပေါ်မှာပစ္စုပန်အကြောင်းအရာတွေဆိုတိုက်ခိုက်တိုင်းတိုက်ခိုက်တိုင်းအာယုံကအာယုံ၆နဲ့တိုက်ခိုက်တိုင်းမြင်လိုက်တဲ့အပေါ်မှာခန္ဓာ၅ပါးသိလိုက်တာသမာဓိစိတ်ကလေးမပြောင်းမလွှဲတော့ဘူးတခုတည်းတည်းဖြစ်ခန္ဓာ၅ပါးပဲဒါပဲသိတော့မပြောင်းမလွှဲတာသမာဓိစိတ်ကလေးမြင်လိုက်တဲ့ဥစ္စာခန္ဓာ၅ပါးကိုသိလိုက်တာသမာဓိခန္ဓာ၅ပါးပြည့်တဲ့သဘောအဆုံးလေးကိုသိလိုက်တာကဝိဇ္ဇာပညာအဆုံးလေးကိုမြင်လိုက်အတ္တမောအတ္တနဲ့နာနဲ့ထိမှန်လိုက်တဲ့အချိန်ကခန္ဓာ၅ပါးကိုသိလိုက်တာကသမာဓိခန္ဓာ၅ပါးအပြည့်ဆုံးတဲ့သဘောလေးသိလိုက်တာဝိဇ္ဇာပညာနှကောင်းနဲ့အနာနဲ့ထိမှန်လိုက်တဲ့အချိန်ခါခန္ဓာ၅ပါးသိလိုက်တာကသမာဓိခန္ဓာ၅ပါးအပြက်ကလေးဆုံးသွားတဲ့သဘောလေးသိလိုက်တာဝိဇ္ဇာပညာလျားနဲ့ရတာနဲ့စားလိုက်တဲ့အချိန်ခါခန္ဓာ၅ပါးသိလိုက်တာကသမာဓိခန္ဓာ၅ပါးအပြက်ကလေးဆုံးသွားတဲ့သဘောလေးသိလိုက်တာကဝိဇ္ဇာပညာကိုယ်နဲ့အတွေ့နဲ့ထိမှန်လိုက်တဲ့အချိန်ခါခန္ဓာ၅ပါးသိလိုက်တာကသမာဓိခန္ဓာ၅ပါးအပြည့်ကလေးဆုံးသွားတဲ့သဘောလေးသိလိုက်တာဝိဇ္ဇာပညာမနှောနဲ့ဓမ္မနဲ့ပေါင်းစုံလိုက်တဲ့အချိန်ကခန္ဓာ၅ပါးသိလိုက်တာကသမာဓိခန္ဓာ၅ပါးအပြည့်ကလေးဆုံးသွားတဲ့သဘောလေးသိလိုက်တာဝိဇ္ဇာပညာတက္ကား၆ပေါက်ကအာယုံ၆ပါးကဖြင့်မျက်စိကလည်းကာယသတိပဋ္ဌာန်ကာယ ानु ပါဒနာသမထနဲ့ဝိပါဒနာသမာဓိပညာအလားမနှောနဲ့ဓမ္မနဲ့ပေါင်းစုံလိုက်တဲ့အချိန်ကကာယသတိပဋ္ဌာန်ကာယ ानु ပါဒနာသမထနဲ့ဝိပါဒနာသမာဓိပညာဟောသီလမဲ့ကေသမာဓိမဲ့ကေပညာမဲ့ကေမဲ့ကေချက်ပါမျက်မှောက်ပြုတ်လိုက်ပါကြာအဲ့ဒါသောတာပန်ဗျာအဲမဲ့ကေချက်ပါမျက်မှောက်ပြုတ်နေတာဘယ်လိုသိလဲဦးဇင်းတို့တော့ဒီမှာနတ်တီပြမာတီရှက်တာပဲဗျာဘာကြောင့်လဲတဲ့နတ်တီပြမာတီကကိုယ်စိတ်ကလေးကိုသိတယ်ဦးဇင်းတို့စိတ်တွေကိုသိတယ်ဗျာသူကဘာကြောင့်လဲတဲ့မျက်စိကကိလေသာဖြစ်နေရင်နတ်တီပြမာတီကလူတွေကတော့မသိပါဘူးဘယ်သိမလဲသူလုံးကလူကိုမျက်စိကကိလေသာလူလိုက်ဖြစ်တယ်အသာမောမှာကိလေသာလူတိုင်းဖြစ်နေဘယ်သိမလဲဘယ်ရှက်မလဲဥပဇင်းတို့ကတော့လူမရှက်ဘူးနတ်ရှက်နတ်ရှက်တာပေါ့နတ်တွေကနတ်မျက်စိနှစ်ကွင်းရတာတော့ဥပဇင်းစိတ်တွေကိုသူတို့ကဇာနေဝိညာဉ်တွေရတာတော့ဥပဇင်းစိတ်ကိုသိတယ်ဥပဇင်းစိတ်သိတော့ဥပဇင်းတော့လူမရှက်ဘူးနတ်ရှက်ပြမာရီရှက်တယ်ဥပဇင်းစိတ်ကလေးຢာကစိတ်ဒေါသစိတ်ဖြစ်နေတဲ့စိတ်ဆိုရယ်နတ်တွေကသိတယ်လောင်နေဗျအဲ့တော့ဥပဇင်းကတော့လူမရှက်ဘူးဗျနတ်တွေပြမာရီရှက်တယ်ဗျအဲအခုတရားဓမ္မများလောကီမဲ့ကင်လောကုတ္တရာမဲ့ကင်သမုဒ္ဓိသစ္စာပရမသစ္စာနှစ်နေပါဗျာအဲလောကီနယ်ကဓာတုစေတီပရိဘောဂစေတီဥဒိဋ္ဌစေတီဓမ္မစေတီပရမသစ္စာနယ်ကဓာတုစေတီပရိဘောဂစေတီဥဒိဋ္ဌစေတီဓမ္မစေတီစေတီ၄ပါးအဲပရမစေတီပညာစေတီလောကီမဲ့ခင်လောကုတ္တရာမဲ့ခင်မဲ့ခင်၈ပါးလောကီမဲ့ခင်ရဲ့လောကုတ္တရာမဲ့ခင်ရဲ့မဲ့ခင်၈ပါးဟောကြားဆုံးမဩဝါဒပေးရတဲ့အကျိုးအာနိသင်ကြောင့်အခုလာရောက်တဲ့တရားဓမ္မတွေမနုဿတ္တဒုံလဘရာခဲသောတရားလူရဲလို့ဖြစ်တဲ့ခြင်းခါမြတ်စွာဘုရားသာသနာတော်ကြီးနဲ့မှီတဲ့ခြင်းခါဓမ္မယရနာတွေနဲ့ပွင့်လင်းတဲ့ခြင်းခါသုံးသုံးပဲမှီကြပါပြီလို့အတိတ်ကလာတုန်းကဓမ္မတာအနေနဲ့မနေကြနဲ့လောကီဓမ္မတာအနေနဲ့မနေကြနဲ့လောကီသီလလေးတွေနဲ့မနေကြနဲ့လေးပဲထောက်ပြီးရက်ခင်ရမယ်သာမှာဘာကြောင့်လဲလောကီဒါနလောကီသီလလေးနဲ့နေတာကိုဓမ္မတာအနေနဲ့နေတာကိုအဲ့ဒါကြောင့်မလို့သာသနာတွင်ရောက်ကြပါပြီလို့သာသနာတွင်ရောက်တဲ့ခြင်းခါနိုင်ကြပြီအတိတ်ကလာတုန်းကသမုဓိသစ္စာနယ်ကဓာတုဇေတိဓမ္မပရိဘောဂဇေတိဥဋ္ဌိတဇေတိဓမ္မဇေတိအဲ့ဒီဇေတိလေးပါချိန်နှင်းပြီးတော့ပတ်ကိုတိဆောက်ကိုးွယ်နိုင်ကြပါစေတော့သတည်း